Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များကြက်ဒီမင်္ဂလာဖျားဖျားနဲ့ပြည့်စုံကြပါစေ VOE မြန်မာပိုင်းရဲ့2018ခုနှစ်မေလ31ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေတိုင်းဒိုမီတာ24.50တိကျနေတက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီ VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြပါခင်ဗျာအခုနောက်ခင်းစီစဉ်နေတာဝန်ယူတင်ဆက်ပြီးပါပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုဥကျော်စံတန်းနဲ့အတူညညာပေးပါပါ American သမ္မတ Donald Trump ကသူဟာ Jeff Sessions ဆိုရှေ့နေချုပ်ဖြစ်နေမရွေးပဲတခြားတရားကိုရွေးမိဖို့ကောင်းတယ်လို့ဗုဒ္ဓဘုနေမှာပဲပြောကြားလိုက်ပါတယ် American သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့ဂျွန်လ၁၂ရက်ကျင်းပဖို့စီစဉ်နေတဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မြောက်ကိုရီးယားနိုင်ငံ Nuclear ဖြတ်သိမ်းရေးအတွက်အဓိကထားပြီးတနနိုင်ငံကဆွေးနွေးမှုတွေလုပ်နေတယ်လို့သမ္မတအင်ဂျီကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဆမ်မောင်
။ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်လေးတွေမှာဆိုရင်တော့အခုနှစ်ထူးချုံသတင်းသမားပူလီဇာစုပစ်ချင်းမြင့်မဲ့ပွဲမှာမြန်မာဓာတ်ပုံသတင်းတော်တူဦးလဲစုချင်းမြင့်ခံခဲ့ရပါတယ်
။ Citation for the Pulitzer Prize in Journalism for Feature Photography for a distinguished example of feature photography awarded to the photography staff of Reuters for shocking photographs.
ပူလီဇာထူးချွန်စုပေးပွဲမှာကိုလံဘီယာတက်ကတိုရဲ့အဓိပတိပြောကြားတော်တာဖြစ်ပါတယ်အကြောင်းစုံကိုသတင်းတော်တင်ဆက်တဲ့အခါမှာပြည့်စုံကြားကြပါမယ်ဒါ့အပြင်ရိုဟင်ညာလှေစည်းပြေးဒုက္ခသည်တွေကိုပင်လယ်ပြင်မှာကယ်တင်နိုင်ဖို့အတွက်တန်းကျွယ်တထေးဇနီးမောင်နှံနဲ့ဦးကျိုးပန်းနေကြတဲ့အကြောင်းမွန်ပြည်နယ်အစိုးရဝန်ကြီးနှုတ်ထွက်ရတာဟာသဘောဆန္ဒလျောက်မဟုတ်ဘဲအထက်ကတာဝန်ပေးလို့နှုတ်ထွက်တာဖြစ်တယ်လို့ပြောလိုက်တယ်ဆိုတဲ့သတင်းစတာတွေကိုနားဆင်ကြဖို့ရှိပါတယ်အဖက်စင်ကဏ္ဍတွေနဲ့ဦးကျော်ဇန်တာရဲ့မြမအရေးတုံးသက်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးမှာပါအခုတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးကျော်စံသားတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
American သမ္မတ Donald Trump သူဟာ Jeff Sessions ကိုရှေ့နေချုပ်ဖြစ်နေမရွေးပဲတခြားတရားကိုရွေးမိဖို့ကောင်းတယ်လို့ဗုဒ္ဓဖူးနေမှာပြောကြားလိုက်ပါတယ် Mr. Sessions ကသူဟာ Washington DC ကရုရှားသံမကြီးနဲ့ဆက်သွယ်မှုရှိတဲ့အတွက် American နိုင်ငံရဲ့2016သမ္မတရွေးကောက်ပွဲမဲဆွဲပွဲမှာရုရှားနဲ့ဆက်နွယ်ပတ်သက်မှုဆိုင်ရန်စုံစမ်းစစ်ဆေးနေမှုတွေကိုကြီးကြပ်ရမယ်တာဝန်မယူလိုကြောင်းပြောဆိုခဲ့တာမှုသမ္မတကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ဒီကိစ္စအတွက်အထူးစုံစမ်းမှု Robert Mueller ရဲ့နှင်းနဲ့ချီပြီးကြမ်းမြင့်နေပြီဖြစ်တဲ့စုံစမ်းမှုကနေသူ့ကိုတစ္ဆာစောင့်တည်သူလို့သတ်မှတ်ထားသူတယောက်အနေနဲ့အကာအကွယ်ပေးရမယ်အစားအခုလိုရှောင်တော့တာအတွက်စိတ်ပြက်မိကြောင်းသမ္မတ Trump ကမကြခဏပြောကြားနေတာဖြစ်ပါတယ်အစပိုင်းက Trump ကိုနိုင်ငံရေးရထောက်ခံပံ့ပိုးခဲ့တဲ့ Alabama ပြည်နယ်အထက်လွှတ်တော် Mahon Sessions ဟာရုရှားကိစ္စစုံစမ်းမှုမှာသူပါတော့မှာမဟုတ်ဘူးလို့ရှင်းနေကြုံယာရုကိုသူ့ကိုမရွေးခင်က Trump ကိုမပြောခဲ့ဘူးလို့ Republican အောက်လွှတ်တော်မှကယ်ရီဂေါ်ဒီကရုပ်တံမေးမြန်းခန်းတစ်ခုမှာပြောကြားခဲ့တာနဲ့ပတ်သက်ပြီး Trump က Twitter မှာဒေါသတကြီးနဲ့အခုလိုမှတ်ချက်ပေးခဲ့တာဖြစ်ပါတယ်။ Mr. Sessions ပေါ်မှာသမ္မတ Trump ကမကြာခဏဝေဖန်ပြောဆိုနေတာမို့ရှောင်သွားတဲ့သူ့ကိုရောသူ့နောက်မှာစုံစမ်းမှုမလိုက်ရဲ့စစ်ဆေးမှုကိုကြီးကြပ်ရတဲ့လက်ထောက်ရှေ့နေချုပ် Rod Rosenstein ကိုပါသမ္မတကအလုပ်ဖြုတ်ပြစ်မယ်လို့ခန့်မှန်းနေကြတာဖြစ်ပါတယ်။ဒါပေမဲ့ Mr. Sessions ကိုအလုပ်ကဖြုတ်ပြစ်တာကနေသမ္မတကိုအရေးယူတရားစွဲဖို့အထိဖြစ်လာနိုင်တဲ့အတွက်သူ့ကိုအလုပ်ဖြုတ်မဖြစ်ဖို့ထိပ်တန်း Republican အမတ်တွေကသမ္မတ Trump ကိုတရိပ်ပေးခဲ့တာပါတကယ်လို့နောက်ထပ်အစ်စ်ကိုရွေးချယ်ခင်းရင်လည်းအထက်လွှတ်တော်မှာမဲနှမဲပဲအတားရနေတဲ့ Republican တွေအတွက်အတီးပြုတ်ပေးဖို့ကလုံနိုင်မှာမဟုတ်ဘူးလို့သုံးသပ်နေကြပါတယ
်ထင်ရှားတဲ့ရုရှားစစ်တရင်တော်လည်းဖြစ်ရုရှားအစိုးရကိုဝေဖန်သူလည်းဖြစ်တဲ့သူတို့သေးတယ်ဆိုတာတကယ်မဟုတ်ပဲသူတို့တမင်လုတ်ကြံတဲ့သတင်းသာဖြစ်တယ်လို့ Ukraine နိုင်ငံလူမျိုးရေးအကြီးအကဲကပြောကြားလိုက်ပါတယ်ဒီသတင်းထောက်ရဲ့အဆက်ကိုကဲနှံ့အောင်တမင်လွှင့်ခဲ့တာလို့ဆိုပါတယ်သတင်းထောက်ဘက်ချန်ကူဟာ Kiev မြို့ကသူ့အခန်းမှာပြစ်ဒဏ်ခံရတဲ့ဆိုရဲသတင်းဖြစ်ပြီးတရက်ကြာမှာပဲ Ukraine လုံခြုံရေးဌာနရဲ့အစီအမံရဖြေတယ်လို့သတင်းလွှင့်ခဲ့တာဖြစ်ကြောင်းသူကိုယ်တိုင်ပြောလာတဲ့အတွက်သတင်းလောကကအငြင်းသွင်းသွားခဲ့ပါတယ် Kiev မှာလုတ်ကြံမှုတစ်ခုအတွက်လက်နက်ဝယ်ယူနေတယ်လို့အမည်မဖော်လို့သူတို့ရဲ့သတင်းပေးချက်အရဒီလုတ်ကြံမှုအတွက်ဒေါ်လာ4000ကန့်လန့်ခဲ့တယ်ဆိုရဲရုရှားထောက်လှမ်းရေးအရာရှိဖြစ်နိုင်သူတို့ဖန်စီရမှာပါဝင်ဖို့ဘက်ချန်ကိုကိုယူကရိန်းလူတွေကတာဝန်ပေးခဲ့တာပါဒါဟာလွန်ခဲ့တဲ့2လကတည်းကစီစဉ်ခဲ့တာဖြစ်ပါတယ်ဒီလိုလုတ်ကြံသတင်းလွှင့်ခဲ့တဲ့အတွက်ဘက်ချန်ကိုကတုံ့ပြန်ခဲ့ပါတယ်သူအသက်ခံရတဲ့ဆိုတဲ့သတင်းကြောင့်ငိုကမှတိမာနေတဲ့ရုရှားနဲ့ယူကရိန်းနှစ်နိုင်ငံကြားအပြန်အလှန်ပြစ်တင်ပြောဆိုကြတာဖြစ်ခဲ့ပါတယ်ဒီသတင်းအသေးစိတ်ကိုနောက်ပိုင်းမှာကြားရမှာဖြစ်ပါတယ်
American သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့ဂျွန်လ၁၂ရက်နေ့ကျင်းပဖို့အတွက်စီစဉ်နေတဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အဓိကထားပြီးကိုရီးယားနိုင်ငံခြားက ပမ်မွန်ဂျုံစစ်မဲ့ဇုံစင်ကာပူနဲ့နယူးယောက်မြို့တွေမှာဒီသတင်းပတ်အတွင်းဆွေးနွေးမှုတွေလုပ်နေပါတယ်လို့သမရအင်ဗျူအရာရှိတွေကပြောကြားလိုက်ပါတယ်ဒီကိစ္စအတွက်ဦးစားပေးပြီးလက်ရှိဆွေးနွေးနေကြတာဖြစ်တယ်လို့စင်ကာပူမှာထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရဲ့အတွက်ပါဆွေးနွေးနေတယ်လို့သမရအင်ဗျူပြောခွင့်ရဆာရာဟန်ဂဘီဆန်နက်ဆာဗုဒ္ဓဘူးနေမှာသတင်းတောက်တွေကိုပြောပါတယ်ကိုရီးယားကျွန်းဆွယ်ဒေတာရင်နျူကလ িয়ার လုံးဝကင်းရှင်းရေးအကြောင်းဆွေးနွေးမှုတွေမှာကိုရီးယားမှာရှိတဲ့အမေရိကန်လက်နက်စနစ်တွေနဲ့အကျုံးဝင်မှုမရှိဘူးလို့လည်းပြောပါတယ်မြောက်ကိုရီးယားရှိမှာနျူကလ িয়ার လက်နက်ကတရားစင်ကျော်ရှိမယ်လို့ခန့်မှန်းရပါတယ်။တောင်ကိုရီးယားမှာအမေရိကန်ရဲ့လုံခြုံရေးအကာအကွယ်ပေးမှုမှာနျူကလ িয়ার လက်နက်တပ်ဆင်ထားတဲ့ရေငုပ်သင်္ဘောတွေအပြင်နျူကလ িয়ার ဘုံးတွေတည်ဆောက်နိုင်စွမ်းရှိတဲ့ကျွန်းဆွယ်မှာအခြေမဆိုင်တဲ့ဘုံးကျဲလေယာဉ်တွေလည်းပါဝင်ပါတယ်။အင်ဗျူပြောခွင့်ရဆန်ဒါစ်နဲ့တခြားအရာရှိတွေရဲ့ပြောကြားချက်အရဒီသတင်းပတ်အတွင်းမြောက်ကိုရီးယားအရာရှိတွေနဲ့ဆွေးနွေးမှုတွေမှာထရန့်ကင်ထိပ်သီးဆွေးနွေးပွဲအကြောင်းကိုသာအဓိကထားဆွေးနွေးမယ်လို့သိရပါတယ်။ဒီတော့တွင်အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာထိပ်သီးဆွေးနွေးပွဲပြင်ဆင်မှုဆိုင်ရာဆွေးနွေးဖို့အတွက်နယူးယောက်ကိုဗုဒ္ဓဘူးနေမှာရောက်လာတဲ့မြောက်ကိုရီးယားထိပ်သီးဗိုလ်ချုပ်ကင်မြွန်ချိုးနဲ့ညစာစာပွဲမှာကျင်းပနေပြီဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုကအိန္ဒိယသမုတ်တရားနဲ့ပတ်သက်ပြီးတာဝန်ယူမှုကိုအလေးထားတဲ့အနေနဲ့အမေရိကန်ရဲ့အကြီးမားဆုံးစစ်စင်ရေးဒေသဖြစ်တဲ့ပစိဖိတ်စစ်ထဏာချုပ်ကိုအင်ဒိုပစိဖိတ်စစ်ထဏာချုပ်အဖြစ်ပြောင်းလဲခေါ်ဝေါ်တော့မှာဖြစ်ပါတယ်။ပစိဖိတ်ဒေသအမေရိကန်စီးပွားရေးအဖြစ် Admiral Philip Davidson ကိုတည်ဝင်ခန့်အပ်တဲ့ဗုဒ္ဓဦးနဲ့အခမ်းအနားမှာကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကဒီလိုအခေါ်ဝေါ်ပြောင်းလဲရောင်းချညာသွားတာပါ။ပစိဖိတ်စစ်ထဏာချုပ်ကအမေရိကန်စစ်တပ်ရဲ့ပူးတွဲစစ်စင်ရေးပထဝီဝင်နယ်မြေဆိုင်ရာဌာနချုပ်6ခုအနက်တစ်ခုအပါအဝင်ဖြစ်ပြီးတောင်ဘက် Antarctica တိုက်ကနေမြောက်ဘက်ဝန်မြောက်ဝင်းဆိုဆိုအထိကယ်လီဖိုးနီးယားနဲ့အိန္ဒိယသမုတ်တရားအထိကျယ်ပြန့်တဲ့အကြီးမားဆုံးနယ်မြေလည်းဖြစ်ပါတယ်ဒီစစ်ထဏာချုပ်အကြီးကဲဒေးဗစ်ဆန်ဟာတောင်တရုတ်ပင်လယ်တွင်တရုတ်ထိုးဖောက်လာတဲ့ကိစ္စကိုလည်းကင်တွယ်သွားမှာဖြစ်ပါတယ
် VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညာလိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုပြီးခဲ့တဲ့နှစ်ဩဂုတ်လတည်းကရိုဟင်ဂျာဒုက္ခသည်9သိန်းကျော်ထွက်ပြေးခဲ့ရတဲ့ရက်ဆက်ချမ်းချုပ်တဲ့မြန်မာလုံခြုံရေးတပ်တွေရဲ့လုပ်ရက်တွေကို ICC ခေါ်နိုင်ငံတကာပြည်မှုခုံရုံးကနေစုံစမ်းစစ်ဆေးပေးဖို့အတွက်ရှေ့နေတစုကနေဗိုလ်တပူးနေကရှောက်ထားခဲ့ကြပါတယ်မြန်မာနိုင်ငံကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာအမျိုးသမီးနဲ့ကလေးငယ်အများစုပါဝင်တဲ့လူ400ကျော်လက်မှတ်တွေဖြစ်တဲ့လက်ဘွေတွေနဲ့သူတို့ကိုကိုစားပြုပြီးတော့အခုလိုတင်သွင်းခဲ့တာလို့ပြောပါတယ်အခုလိုဘင်္ဂလားဒေ့ရှ်နိုင်ငံကိုအတင်းအဓမ္မနှင်ထုတ်ခံရတဲ့တောင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာဆက်လက်ပြီးဒီပြစ်မှုရဲ့ဒဏ်ကိုခံနေရတဲ့အတွက်တရားရုံးအနေနဲ့လုတ်ပိုင်ခွင့်ရှိတယ်လို့သူတို့ကရှောက်ထားခဲ့ကြတာဖြစ်ပါတယ
်။အစ္စရေးနဲ့မြန်မာတို့ပညာရေးကဏ္ဍပူးပေါင်းဆောင်ရွက်သဘောတူညီချက်တရက်ကိုတင်းနာနေကလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒီသဘောတူညီချက်အရ Holocaust လို့ခေါ်တဲ့ဂျူးလူမျိုးတွေကိုနာဇီတွေအစိတ်အတန်းတွေပေးသတ်ဖြတ်ခဲ့တဲ့ကိစ္စမတူကွဲပြားမှုကိုလက်မခံတဲ့ကိစ္စလူမျိုးရေးခွဲခြားတဲ့ကိစ္စဂျူးဆန့်ကျင်ရေးနဲ့နိုင်ငံခြားသားကြောက်ရွံ့စိတ်တို့ဟာမလိုလားတဲ့ဆူဂျူတွေကိုဖြစ်စေရဲဆိုတာမြန်မာနိုင်ငံရဲ့ကျောင်းတင်ငန်းစာမှာထည့်သွင်းသွားနိုင်ဖို့ပူပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ Israel နိုင်ငံ Hatras တင်ဒါနာကဖော်ပြပါတယ်မြန်မာပညာရေးလေ့လာရေးအစီအစဉ်တွေ Israel ကဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီး Hebrew ဘာသာစကားနဲ့မြန်မာဘာသာစကားသင်ကြားရေးအတွက်လည်းအပြန်အလှန်လှုပ်ဆောင်ရမယ်လို့ဆိုပါတယ်ဒီသဘောတူညီချက်အကောင့်ထဲဖော်ရေးအတွက်နှစ်နိုင်ငံပူးတွဲကော်မတီတရားဖွဲ့ပြီး၃နှစ်တကြိမ်စီတွေ့ဆုံသွားရမှာဖြစ်ပါတယ်မြန်မာနိုင်ငံပေါ်လူခွင့်ရေးချိုးဖောက်တယ်ဆိုပြီးဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ကလက်နက်ရောင်းချမှုအပါအဝင်ဒဏ်ခတ်ပိတ်ပင်ထားချိန်မှာအစ္စရေးနိုင်ငံကတော့မြန်မာနိုင်ငံနဲ့စီးရေးအပါအဝင်ဆက်ဆံမှုတွေပြုလုပ်နေပါတယ
်။ပျောက်ဆုံးနေတဲ့မလေးရှားလေကြောင်းလိုင်းရဲ့ MH370 လေယာဉ်ဗေရောက်သွားတယ်ဆိုတာနဲ့ပတ်သက်ပြီးတဲလွန်စာအသစ်တွေ့လာတဲ့ရှာဖွေရေးကိုပြန်ပြီးလုပ်မယ်လို့မလေးရှားဝန်ကြီးချုပ်မဟာသီးယားမိုဟာမက်ကပြောကြားလိုက်ပါတယ်။ပျောက်ဆုံးလေယာဉ်ကိုရှာဖွေနေတဲ့ American ခြေဆိုင် Ocean Infinity ကုမ္ပဏီက 1000 km တသိန်း
2018ခုနှစ်တောင်းနှစ်ထောင်ရှာဖွေပြီးတဲ့နောက်မှာသုံးလကြာရှာဖွေလုပ်ငန်းတွေကိုအင်ကာနစ်မှာပဲအဆုံးတက်ခဲ့တာဖြစ်ပါတယ်။မတွေ့နိုင်တဲ့နေရာမှာဆက်ရှယ်ဟာရက်စ်မန့်လို့ခေါ်တဲ့လိမ်ပိုင်းဆိုင်ရာနှောက်ယှက်မှုကိုတရားဥပဒေအရအရေးပေါ်ပြင်ဆင်နေပါတယ်။နှစ်ပေါင်းများစွာတားမြစ်ပိတ်ပင်ထားရတဲ့အမျိုးသမီးတွေကာမဝင်ကိုခွင့်ပြုလိုက်ပြီးတဲ့နောက်တလားတောင်မပြည့်ခင်မှာ ဘရင်နိုင်ငံရဲ့ချွာကောင်စထရယ်လို့ခေါ်တဲ့ဥပဒေပြုအဖွဲ့ကပြဋ္ဌာန်းအတည်ပြုလိုက်ပြီးဖြစ်ပါတယ
် Direct from Washington The Voice of America VOA
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီခင်ဗျာအမေရိကန်ပြည်ထောင်စုမှသာမကနိုင်ငံတကာတရင်စာနယ်ဇင်းလောကမှာဂုံတရင်ကြီးပြီးတော့နှစ်စဉ်ချီးမြှင့်နေတဲ့ပူလီဇာဆုပြည်ပွဲအခမ်းအနားကိုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာဘူရူးနေကကျင်းပခဲ့ရမှာတရင်မှတ်တမ်းဓာတ်ပုံဆုအတွက်ရိုက်တာတရင်ဌာနကိုချီးမြှင့်ခဲ့ရမှာမြန်မာဓာတ်ပုံတရင်သမားကိုစိုးစီယာထွန်းလည်းပါဝင်ခဲ့ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာပြည်ပခန့်တရင်မှတ်တမ်းတင်ဓာတ်ပုံတွေအတွက်ရိုက်တာတရင်ဌာနကိုပူလီဇာဆုချီးမြှင့်ခဲ့တာလည်းဖြစ်ပါတယ်မန့်အင်ဂျင်နယ်ကအကြောင်းစုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ
citation for the Pulitzer Prize in Journalism for Feature Photography for a distinguished example of feature photography awarded to the photographer
ကျားကြတာကတော့ကိုလံဘီယာတက္ကသိုလ်အဓိပတိလီဘိုလင်ဂျာကနေဒီနှစ်အတွက်အကောင်းဆုံးသတင်းဓာတ်ပုံစုဖြစ်ရိုဟင်ဂျာတွေအပေါ်နှင်းပန်းနှိပ်စက်မှုတွေကိုကဘာတိအောင်တုံ့လောက်ဖွယ်ရာသတင်းမှတ်တမ်းဓာတ်ပုံတွေနဲ့ဖော်ထုတ်နိုင်ခဲ့တဲ့ writer သတင်းသမားတွေကိုချီးမြှင့်လိုက်ကြောင်းကြေညာသွားတာပါမြန်မာနိုင်ငံဘက်ချမ်းကနေရိုဟင်ဂျာဒုက္ခသည်တွေအစုလိုက်အပြုံလိုက်လေတွေနဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့သတင်းဓာတ်ပုံတွေပင်လယ်မှာရေနှစ်သစ်ဆုံးခဲ့တဲ့ကလေးတွေအပါအဝင်ရိုဟင်ဂျာရုပ်အလောင်းတွေနှိပ်စက်နှင်းပတ်မှုကြောင့်ကိုခန္ဓာနေရာအနှက်မှာရထားတဲ့ဒဏ်ရာတန်ချက်တွေရိုဟင်ဂျာရွာတွေမီးလောင်ခံထားရပုံတွေစတဲ့တုံ့လောက်ဖွယ်ရာသတင်းမှတ်တမ်းဓာတ်ပုံတွေကြောင့်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံမှာဘလောက်ထိဖိနှိပ်မှုတွေရင်ဆိုင်ခဲ့ရသလဲဆိုတာကဘာကသိရှိအောင်ဖော်ထုတ်နိုင်ခဲ့တဲ့အတွက်ပူလီဇာသတင်းဓာတ်ပုံစုကိုရွေးချယ်ချီးမြှင့်ခဲ့ကြောင်းစုရွေးချယ်ရေးဘုတ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရိုဟင်ဂျာပြည်ပခသတင်းဓာတ်ပုံအတွက်2018ပူလီဇာဆုချင်းမြင့်ခံရတဲ့ရိုက်တာဓာတ်ပုံသတင်းသမားတွေကတော့မြန်မာနိုင်ငံကကိုစိုးစရာထွန်းအပါအဝင်အိန္ဒိယနိုင်ငံကသတင်းတောက်2ဦးဗြိတိန်နိုင်ငံကသတင်းတောက်2ဦးဘင်္ဂလားဒေ့ရှ်တရုတ်စတဲ့နိုင်ငံတွေမှာအခြေစိုက်တဲ့ရိုက်တာဓာတ်ပုံသတင်းတောက်တွေစုစုပေါင်း9ဦးပါဝင်ပါတယ်ရိုက်တာသတင်းဓာတ်ပုံကဘာလုံးဆိုင်ရာတာဝန်ခံတဦးဖြစ်တဲ့ Ricky Roger ကတော့ Rohingya အကျက်တဲသတင်းတင်ပြမှုမှာရိုက်တာဓာတ်ပုံသတင်းတောက်အဖွဲ့ရဲ့ကြိုးပမ်းမှုအတွက်ဂုဏ်ယူမိကြောင်းအခုလိုပြောပါတယ
် It's an amazing team and it was an even larger it is an even larger team
ပြောသွားတာကရိုက်တာအနေနဲ့ပုံမှန်လုပ်နေကြတဲ့လူအများပြားပါဝင်တဲ့အဖွဲ့ကြီးတစ်ခုအနေနဲ့ဒီသတင်းတင်ပြနိုင်ဖို့ကြိုးပမ်းဆောင်ရွက်ခဲ့တဲ့အကြောင်းသူတို့တွေအကောင်းဆုံးလုပ်နိုင်ခဲ့တယ်ဆိုတာဒီစုကတက်တည်ပြနေကြောင်းပြောသွားတာပါ2009ခုနှစ်မြန်မာနိုင်ငံရွှေဝါရောင်တော်လှန်ရေးမှာဂျပန်သတင်းတော်ကင်ချီနာဂအီပြစ်တက်ခံခဲ့ရတဲ့ဓာတ်ပုံကိုရယူနိုင်ခဲ့ပြီးအဲ့ဒီဓာတ်ပုံနဲ့ပူလီဇာသတင်းဓာတ်ပုံစုရခဲ့တဲ့နယူးယောက်အခြေစိုက်ရိုက်တာဓာတ်ပုံသတင်းအယ်ဒီတာအက်ဒရီဖိုတီဖ်ကလည်း
ဝိညာဒုက္ခသည်တွေရဲ့အခြေအနေကဘာကတိအောင်ရိုက်တာဓာတ်ပုံသတင်းတော့အဖွဲ့အနေနဲ့ချိတ်ဆက်ပေးနိုင်ခဲ့တာပါ။ပင်လယ်လိုင်းနေကြကိုယ်တိုင်တွားရောက်ခဲ့ကြသလိုအခက်ခဲတွေရင်ဆိုင်ကြော်ဖြတ်ပြီးရိုဟင်ညာသတင်းတွေကိုဓာတ်ပုံအထောက်အထားတွေနဲ့တင်ပြနိုင်ခဲ့တာပါ။အဲ့ဒီအတွက်လည်းကျွန်တော်အလိုမဲ့ဂုဏ်ယူပါတယ်။အခုရိုဟင်ညာသတင်းတွေနဲ့ပတ်သက်လို့မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ကျွန်တော်တို့ရဲ့သတင်းတော်နှစ်ဦးရှိနေပါတယ်။သူတို့တွေအများဆုံးလွတ်မြောက်ဖို့အတွက်လည်းကျွန်တော်တို့ဆုတောင်းပါတယ်
။ကိုစိုးစရာတွန်းဟာမြန်မာဓာတ်ပုံသတင်းသမားတအုပ်အနေနဲ့ပထမဆုံးအကြိမ်ပူလီဇာဆုရရှိခဲ့တာဖြစ်တယ်လို့အင်ဒိုနီးရှားကျွန်းမှာလူကုန်ကူးခံရတဲ့မြန်မာငါးဖမ်းသမားတွေအကြောင်းစုံစမ်းဖော်ထုတ်နိုင်ခဲ့တဲ့အတွက်2016ခုနှစ်ပူလီဇာစုံစမ်းထောက်လှမ်းတဲ့သတင်းတောက်စုကို AP သတင်းဌာနကိုချီးမြှင့်ရမှာမြန်မာနိုင်ငံက AP သတင်းတောက်အက်စတာထူးဆန်လည်းရရှိခဲ့တာပါ။ရိုက်တာသတင်းဌာနအနေနဲ့နောက်ထပ်ပူလီဇာဆုဖြစ်တဲ့အကောင်းဆုံးနိုင်ငံတကာသတင်းတင်ပြမှုအတွက်ဖိလစ်ပိုင်သမ္မတဒူတာတေးရဲ့မူရီစေဝါနှိမ်နင်းရေးစစ်ပွဲအတွင်းရဲတပ်ဖွဲ့ရဲ့ဥပဒေမဲ့တပ်ဖြတ်မှုတွေကိုဖော်ထုတ်တင်ပြနိုင်ခဲ့တဲ့အတွက်ဆုချီးမြှင့်ခံခဲ့ရပါတယ်။ဒါဟာရိုက်တာသတင်းဌာနအတွက်ပထမဆုံးအကြိမ်ပူလီဇာ ပိုလီဇာစုနှစ်စုကိုတပြိုင်တည်းချီးမြှင့်ခံရတာဖြစ်ပါတယ်။ကိုလံဘီယာတက္ကသိုလ်ကြီးကနေသတင်းစာနယ်ဇင်းပညာရဲ့မြင့်တင်တဲ့အနေနဲ့1909ခုနှစ်တဝိုက်ကနေစပြီးပိုလီဇာစုကိုချီးမြှင့်ခဲ့ရမှာစုရရှိတဲ့အမည်စင်းကိုဧပြီလမှာကြေညာပြီးကိုလံဘီယာတက္ကသိုလ်အဓိပတိကိုယ်တိုင်ချီးမြှင့်တဲ့စုပေးပွဲနဲ့အတူနေ့လယ်စာစားပွဲအခမ်းအနားကိုတော့ကိုလံဘီယာတက္ကသိုလ်ပရဝုံအတွင်းမေလမှာကျင်းပတာဖြစ်ပါတယ်ရှင်။
မင်းဂျင်နိုင်ပြောပြသွားတာပါအခုတော့မြေထဲပင်လယ်မှာထောင်ထဲချီးပြီးတော့လေစီးပြေးဒုက္ခသည်တွေရဲ့အသက်ကိုနှစ်ပေါင်းများစွာကယ်တင်ခဲ့ကြတဲ့ဇနီးမောင်နှံရဲ့ရိုဟင်ဂျာအရေးကယ်တင်မှုပြုလုပ်နေတဲ့အစီအစဉ်ကိုဆက်ပါမယ်ဒီဇနီးမောင်နှံဖြစ်တဲ့ Regina Christopher Katrabon တန်းကျွယ်တထေးဇနီးမောင်နှံဟာအခုဆိုရင်ကပ်ပလီပင်လယ်ပင်ထဲကိုရောက်ရှိနေပြီးတော့လေစီးပြေးရိုဟင်ဂျာတွေကိုကယ်တင်ဖို့အတွက်ကြိုးစားနေပါတယ်ဒီအကြောင်းကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ရှင်ရဲရင်နဲ့မှုရင်နဲ့ဆစ်ပေးဒုက္ခတွေကြောင့်တစ်နှစ်ကိုလူပေါင်းသိန်းနဲ့ချီပြီးဥရောပကိုထွက်ပြေးနေကြတာဖြစ်ပြီး IOM နိုင်ငံတကာရွှေ့ပြောင်းအခြေချသမျှအဖွဲ့ရဲ့စီးရင်တွေအရအကြောင်းအမျိုးမျိုးကြောင့်ဥရောပနိုင်ငံတွေမှာအခြေချဖို့အတွက်မြေထဲပင်လယ်တွေကိုကျော့ဖြတ်ထွက်ပြေးရင်ပင်လယ်ပြင်နဲ့အသက်ဆုံးခဲ့ရသူပေါင်းဟာတက်ကရင်2000ကနေအခုချိန်ထိဆို3000ကျော်ရှိနေတာပါဒီဒုက္ခတွေကိုကူညီနေတဲ့အဖွဲ့တွေထဲမှာ American ပြည်ထောင်စုလူးဝီစီယားနာပြည်နယ်သားအသက်34နှစ်အရွယ်မီလီယနာတထေးကြီးခရစ်စတိုဖာကက်ထရန်ဘုန်းနဲ့ဇနီးဖြစ်သူအီတလီနိုင်ငံသူရဂျီနာတို့ရဲ့ရွှေပြောင်းသူများကမ်းလွန်ကူညီကယ်ဆယ်ရေးဌာန MOAS ကကယ်ဆယ်ပေးနိုင်ခဲ့သူက4000လောက်ရှိနေပါတယ်ဒီအဖွဲ့ကိုသူတို့ဟာ2013မှာထူထောင်ခဲ့တာဖြစ်ပြီးပင်လယ်ပြင်တွင်ဒုက္ခရောက်နေသူတွေကိုမီတာ40အရှည်ရှိတဲ့ Phoenix လို့နာမည်ပေးထားတဲ့သင်္ဘောနဲ့ကူညီကယ်ဆယ်ရေးတွေကိုလုပ်ခဲ့တာပါအခုတော့အဖွဲ့သား15ယောက်ပါတဲ့သူတို့ရဲ့ MOAS အဖွဲ့ဟာကပ်ပလီပင်လယ်ပြင်ထဲမှာရောက်နေတာဖြစ်ပြီးမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခရောက်နေတဲ့လေစီးပြေးရိုဟင်ဂျာတွေကိုကယ်တင်ဖို့အတွက်လုပ်နေကြတာဖြစ်ပါတယ်သူတို့ဟာကမ်းမမြေနဲ့ပင်လယ်ပြင်ထဲကိုခဏခဏနဲ့လေတွေနဲ့ထွက်ပြေးလာမဲ့ဒုက္ခတွေတွေကိုနေရောညပါမပြတ်လိုက်လံရှာဖွေနေတယ်လို့ Regina Catherine Bond ကFrance 24သတင်းဌာနကိုအခုလိုပြောပါတယ
် There is no body in this sea there is no NGO
ဒီမှာဘယ်သူမှမရှိပါဘူးဒီပင်လယ်ပြင်ထဲမှာဒုက္ခရောက်နေတဲ့သူတွေကိုရှာဖွေမဲ့ NGO တစ်ဖွဲ့မှမရှိပါဘူးဒုက္ခရောက်နေတဲ့ရိုဟင်ဂျာတွေကိုရှာဖွေဖို့ကျမတို့ဒီကိုရောက်နေတာပ
ါသူတို့ဟာအခုခါမှာထိုင်းနိုင်ငံကမ်းလွန်ဒေသတွေမှာရောက်နေတာဖြစ်ပါတယ်ပြီးခဲ့တဲ့လတုန်းကပဲလေစီးပြေးရိုဟင်ဂျာအယောက်100ကျော်ဟာလေသုံးစီးနဲ့ထိုင်းကမ်းခြေကိုရောက်လာခဲ့တယ်လို့ထိုင်းရေရက်ကအတည်ပြုပြောကြားခဲ့ပါတယ်။ဒါပေမဲ့သူတို့ဟာလေစီးပြေးဒုက္ခတွေတွေကိုလက်မခံခဲ့ပဲအန္တရာယ်ကြီးတဲ့ပင်လယ်ပြင်ထဲကိုပြန်ပြီးလွတ်ခဲ့တယ်လို့ခရစ်စတိုဖာကပြောပါတယ်
။ The Thai authorities have intercepted the boat in Thai search and rescue region.
ထိုင်းအာဏာပိုင်တွေဟာသူတို့ရှာဖွေကယ်ဆယ်ရေးလုပ်နိုင်တဲ့ဒေသထဲမှာလေစီးပြေးဒုက္ခတွေရဲ့လေတွေကိုဖမ်းမိခဲ့ပါတယ်။အဲ့ဒီနောက်မှာသူတို့ကိုရေနဲ့အစားအစာတွေပေးပြီးတော့သူတို့သွားကျင်တဲ့မလေးရှားနိုင်ငံကိုသွားဖို့ပင်လယ်ထဲကိုပြန်ထွက်ခွင့်ပေးခဲ့ပါတယ်။ဒါဟာထိုင်းနေရဲ့လူရိုးလှုပ်စင်နိုင်ငံရေးစနစ်ပါ။ဒီစနစ်ရဒုက္ခသည်တွေကိုပင်လယ်ပြင်ထဲပြန်လွှတ်လေရှိပါတယ်
။ထိုင်းဆိုဟာသူ့နိုင်ငံရေပြင်ပိုင်းနဲ့ဒေသအတွင်းမှာရိုဟင်ဂျာတွေကိုရောကူညီကယ်ဆယ်တဲ့အဖွဲ့တွေလာရောက်တာကိုပါမလိုလားပါဘူး။သူတို့ရဲ့ Phoenix တင်ပေါ်ထိုင်းရေပြင်ထဲရောက်တာနဲ့စစ်ရေရင်တွေအနာကနေလိုက်လာတယ်လို့စစ်လေရင်တွေကလည်းတင်မောဘော်ကနေကပ်ပြီးမကြမ်းမကြမ်းပြန်တန်းတတိပေးလေးရှိတာပ
ါ I inform you Phoenix cannot anchor in the area of littoral sea of Thailand
သူတို့ရဲ့ Phoenix တင်ဘော်ကိုကမ်းလွန်ဒေသမှာကြောက်ချခွင့်မပေးတယ်လို့ထိုင်းကမ်းခြေကိုလည်းကတ်ခွင့်မပေးခဲ့ပါဘူးဒါအပြင်ထိုင်းအာဏာပိုင်တွေကသူတို့ကိုပြန်ပြီးနှင်ထုတ်တယ်လို့လည်းပြောပါတယ်သူတို့ဖွဲ့ဟာမြေထဲပင်လယ်ထဲမှာကူညီကယ်ဆယ်ရေးတွေလုပ်တုံးကလည်းအခုလိုပဲဒေသအာဏာပိုင်တွေနဲ့မကြခဏရင်ဆိုင်ခဲ့ရတာဖြစ်ပါတယ်သူတို့ရဲ့ပစ္စည်းတွေတင်ယူတာအထိကိုဖြစ်ခဲ့တာပါဒါပေမဲ့သူတို့ကတော့သူတို့ရဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုလက်လျှော့မှာမဟုတ်ဘူးလို့ပြောပါတယ်ထိုင်းနိုင်ငံနဲ့ဆိုင်းယန်မွတ်စလင်အများစုနေထိုင်ရာမလေးရှားနိုင်ငံကသိစီးပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံတဲ့အနေအထားမှာရှိနေပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းမလေးရှားနိုင်ငံလန်ကာဗီကျွန်းကိုရောက်လာတဲ့လေစီးပြေးရိုဟင်ဂျာဒုက္ခသည်ကတထောင်လောက်ရှိနေတာပါ။သူတို့ဖွဲ့ဟာ2016ခုနှစ်ထဲမှာလဲအသက်အကယ်သင်္ဘော MV Phoenix နဲ့ တဝင်းသွန်းနိုင်တဲ့ drone ရဲ့နှစ်စီးကိုသုံးပြီးလေစီးပြေဒုက္ခတွေကိုကယ်ဆယ်ဖို့အတွက်စူးစမ်းခဲ့ပူတာဖြစ်ပြီးလူတွေပင်လယ်ထဲမှာတည်တာမျိုးမဖြစ်သင့်ပါဘူးလို့ MOAS Director Martin Surop က VOA ကိုပြောကြားခဲ့ပါတယ်
တော်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတပုတ်ဆက်ကင်မြန်မာနဲ့ဆိုင်တဲ့နောက်ထပ်သတင်းတပုတ်တင်ဆက်ပေးပါမယ်မွန်ပြည်နယ်အစိုးရအဖွဲ့ရဲ့လျှက်စစ်စွန့်ရဲနဲ့စစ်မှုဝန်ကြီးမင်းထင်အောင်ဟန်ကိုယာရုကနေနှုတ်ထွက်ခွင့်ပြုလိုက်တယ်လို့နိုင်ငံတော်သမ္မတလက်မှတ်နဲ့ထုတ်ပြန်ထားပေမဲ့ဝန်ကြီးမင်းထင်အောင်ကတော့ပါတီရဲ့ညွှန်ကြားချက်ကြောင့်နှုတ်ထွက်ရတာဖြစ်တယ်လို့ပြောပါတယ်စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့သူနဲ့ပတ်သက်လို့ဒေတာတွင် NLD ပါတီဝင်အချင်းချင်းကြားမှာတိုင်ကြားမှုတွေလည်းရှိခဲ့တယ်လို့သိရပါတယ်။ VOA သတင်းတောက်နိုင်ကွင်းအိမ်စုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။မွန်ပြည်နယ်အစိုးရဖွဲ့ဝင်လက်စစ်စွမ်းရည်နဲ့စစ်မှုဝန်ကြီးမင်းထေအောင်ဟန်အနေနဲ့ပါတီရဲ့ညွှန်ကြားချက်အတိုင်းလိုအပ်ချက်ရနှုတ်ထွက်ခဲ့တယ်လို့မွန်ပြည်နယ်လွှတ်တော်ခန့်မှန်းမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုခဲ့ပါတယ
်။ပါတီအစီအစဉ်နဲ့ဒါပေမဲ့ကျွန်တော်လည်းပထမသက်ချက်တော့ဗျာဒါကတော့ဆုံးဆောင်မှာဘိုင်းလို့လည်းပေါ့နော်ဒီကခုမှအဖြစ်ရှိလားပေါ့အဲ့လိုမျိုးစိတ်ထဲမှာတန်ရာရှိလို့လူကြီးတွေသွားမေးပါတယ်သွားမေးတဲ့အခါကျတော့အဲ့ဒါတွေတော့တခုမှမဟုတ်စတော့ပါတီရဲ့လုပ်ငန်းလိုအပ်ချက်ရတယ်ဒီလိုမျိုးဒါရွှေ့တာဖြစ်ကြောင်းသူအကုန်လုံးရှင်းပြတယ်ကျွန်တော်တို့ကလည်းဘာစိတ်ပူတာလဲဆိုတော့ကျွန်တော်တို့ကနေပါနေတာလေနေမျိုးဆိုတော့ကျွန်တော်တို့ရဲ့နောက်သားစဉ်မြေးဆက်ဒီကိုမဟုတ်တာလုပ်တယ်လို့အထင်ခါတာမျိုးအထင်မခံဒီကိစ္စတွေလူကြီးတွေကိုတင်ပြတော့လူကြီးတွေကဒါကိုလည်းအကုန်သူတို့တာဝန်ယူဖြစ်ရှင်းပေးမယ်ဆိုကျွန်တော်တို့ကလည်းပြောတယ်
ဝန်ကြီးမင်းထင်အောင်ဟာတာဝန်ကနေနှုတ်ထွက်ရတာဟာဒေတာတွင် NLD ပါတီဝင်ချင်းချင်းကြားတိုင်ကြားမှုတွေဖြစ်ပွားနေတယ်လို့သတင်းတွေပေါ်ထွက်နေပါတယ်ဒီအချိန်လေးကတော့မော်လမြိုင်ခြေဆိုင်တန်လွင်တိုင်းသတင်းဌာနအမှုဆောင်အက်ဒီတာနိုင်မင်းမင်းရွယ်ကခုလိုသုံးသပ်ပြောဆိုပါတယ
်သူနောက်ထပ်ပြစ်ကြတာကကျွန်တော်တို့တက်တက်ရှားနေတာဓာရီဒက်ဖီဝန်ကြီးဌာနဆိုတာကတော့ဆက်ဆက်တက်ပြစ်တဲ့ဌာနလို့ဖြစ်တယ်နောက်ပြီးတော့ဒီပါတီပြင်မှာလည်းအဆုဖွဲ့ပြီးတော့အကြခကြအညာကောကြရတဲ့ကတည်းကများတယ်အဲဒီကိစ္စလည်းပါရဲ့လက်ဆောင်ချက်တော့မအမီကြီးကိစ္စတွေရောအခြားရဲ့ဆုံးဖြတ်ချက်တွေကန်တက်ကူနီတွေတဲ့အစီအစဉ်နဲ့ပေါ်မပေါ်ဘူးအဲ့ဒါလည်းကျွန်တော်တို့ကတကယ်တော့ကြားနေတယ်ကျွန်တော်တို့လေ့လာမှုတလောက်တော့ဒီဟာဖိုက်ဆွဲရတာပြဿနာမရှိဘူးဒီတတိရှိတယ်ဆိုတဲ့ problem နဲ့ဒီကအများအားကျွန်တော်တို့ကိုပြောပြနိုင်ရရှိတယ်ပါပဲ
ဝန်ကြီးမင်းထင်အောင်ဟန်ဟာ NLD ပါတီအတွင်းမဝင်ရောက်ခင်ကတည်းကအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တူလည်းဖြစ်ပါတယ်2025ဆွေဆွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဖွဲ့ဝင်တူအနေနဲ့မော်လမြိုင်မြို့မဲဆန္ဒနယ်မှာပြည်နယ်လှုပ်တော်ကူစလဲဖြစ်ရွေးချယ်ခံရပြီးပြည်နယ်လက်စစ်စွမ်းအင်နဲ့စစ်မှုဝန်ကြီးဖြစ်တာဝန်ပေးအပ်ခြင်းခံရပါတယ်မင်းထင်အောင်ဟန်အနေနဲ့ဝန်ကြီးတာဝန်နဲ့ကိုပိုင်စီးပွားရေးလုပ်ငန်းတွေကြားဆက်နွယ်မှုတွေကြောင့်တိုင်တန်းချင်းခံနေရတယ်လို့လည်းနိုင်မင်းမင်းနွယ်ကခုလူဆက်ပြောပါတယ
်ဝန်ကြီးတို့ဖြစ်နေတဲ့ဘက်ကဒီကစီးပွားရေးလုပ်ငန်းမှာဒီကုမ္ပဏီတွေကရှိတယ်ဆောက်လုပ်ရေးကုမ္ပဏီတွေရှိတယ်စားကြောင်းတော့လုပ်ငန်းတွေတွေကြားရေးလက်ကတော့ရှိတယ်ဒီဝန်ကြီးတပ်ပိုင်းမှာစီးပွားရေးသမားတွေနဲ့ရောစီးပွားရေးအစုတွေနဲ့ကူပေါင်းဆောင်ရွက်မှုတစုံတရာကကျွန်တော်တို့ကတော့ဝက္ခရဏတော့မပြည့်ဘူးတခြားသူစောက်ကြည့်တွေပိုင်းပိုင်းနဲ့စောက်ကြည့်ရခဲ့တာဒီစတော့ဘူးဒီမှာရှင်းရတယ်ဗျာဒီလည်းတော့ကြားရပါလေ
မင်းထင်အောင်ဟာရာသူကနေနှုတ်ဆက်သွားပြီပဲလေမွန်ပြည်နယ်လှုပ်တော်ထဲမှာလှုပ်တော်ကုစလေသူအနေနဲ့ဆက်လက်တာဝန်ယူသွားမှာဖြစ်ပြီး2020ရွေးကောက်ပွဲအွန်လိုင်းရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်မွန်ပြည်နယ်ဆိုရဖွဲ့တွင်မှဝန်ကြီးချုပ်ဦးမင်းမင်းဦးပြီးနောက်ဝန်ကြီးမင်းထင်အောင်ဟာဒုတိယမြောက်နှုတ်ထွက်ခဲ့ရသူလည်းဖြစ်ပါတယ်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှ264ပုံမှခွဲကနဲ့တိုင်းဒေသကြီးသို့မဟုတ်ပြည်နယ်ဆိုရဖွဲ့ဥပဒေပုံမှ52ပုံမှခွဲခတ်တို့ပါပြဋ္ဌာန်းချက်များအရမွန်ပြည်နယ်ဆိုရဖွဲ့လက်စစ်စွမ်းရည်နဲ့စစ်မှုဝန်ကြီးဦးမင်းထင်အောင်ဟန်ကို၎င်းရဲ့စံသားလျောက်ပြည်နယ်ဝန်ကြီးရသူကနဲ့နှုတ်ဆက်ခွင့်ပြုကြောင်းနိုင်ငံတော်သမ္မတကလည်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကိုရင်ရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတစ်ပုဒ်ဆက်ချင်ပါတယ်အထင်ကြီးစစ်သတင်းတောက်တူလည်းဖြစ်ပြီးတော့ရုရှားအစိုးရကိုဝေဖန်နေရှိတဲ့သတင်းစာဆရာအကရဒီဘပ်ချင်ကိုကိုတေဆုံးကြောင်းယူကရိန်းအာဏာပိုင်တွေကလောက်ကျန်သတင်းလွှင့်ခဲ့ပါတယ်ဒီလိုလောက်ရတာဟာဘပ်ချန်ကိုရဲ့အသက်ကိုအန်တရာကိုလုံခြုံရေးအတွက်အကွက်စင်လှည့်စားလိုက်ခြင်းသာဖြစ်တယ်လို့ယူကရိန်းလုံခြုံရေးအကြီးအကဲကနောက်တနေ့မှပြောဆိုလိုက်ပါတယ်ဒီအကြောင်းအကြောင်းစုံကိုမမျှသတင်းအောင်ကပြောပြပါလိမ့်မယ်ခင်ဗျာ
အထင်ကြီးစစ်သတင်းထောက်ဖြစ်ပြီးရုရှားအစိုးရကိုဝေဖန်လေးရှိတဲ့အာရကာဒီဘက်ချန်ကိုတေဆုံးကြောင်းသတင်းလောက်ကျန်ရတာဟာ tu te long jong yi twe le sa lai chin da phit de lo ukraine long jong yi ji ke ga su ba de ukraine nang ngan kiev myu ro ga tu nei thai ya eng gan le ke kwin ma russia tadin sa sia arkadi bachenko tanat tama le chen ne te song chaung eng ga ni ga ukraine ana bain lo ga chin nya pi naw ti ye me 30 ye ni ma tu ko atet ma ti be kaung kaung mon mon ne pyan twei cha ya de atwe tadin taw twei ha an a tin ke cha ya ba de Mr. Bachenko go Boudhu ne ga Ukraine longjong yi thana a ji ke Vasil Hishchek ne atu yau myin tan cha ma twei cha ya bi tu lou chan khan ya chang tadin ha lun ga de 2 la ga de ga Ukraine longjong yi thana ga jo tin pin sin tha de athu sit sin ye ye de sei de de ta a kwet sin ne tadin da phit bi Mr. Bachenko go tat me a si sin go pho thau pho tu te twa bi lo han saung ga chang longjong yi thana a ji ke Vasil Hishchek ga ရှင်းလင်းပြောဆိုပါတယ်။အမည်မသိယူကရိန်းနိုင်ငံသားတဦးဟာ Kiev မြို့မှာလူတဦးကိုလောက်ကျန်ဖို့အတွက်လက်နက်တွေဝယ်ယူဖို့မေးမြန်းနေတယ်ဆိုတဲ့အမည်မဖော်လိုတဲ့သတင်းရက်ွက်ကရတဲ့တဲလွန်စားကနေဒီလိုဇက်လန်းဆင်ရတာဖြစ်တယ်လို့လည်းဆိုပါတယ်။ရုရှားထောက်လန်းရေးကလူတဦးကိုလောက်ကျန်တက်ဖြတ်ပေးဖို့ယူကရိန်းရှေ့ပိုင်းခွဲထွက်ရေးသမားဟောင်းတဦးကိုဒေါ်လာ4000ကမ်းလှမ်းခဲ့တယ်လို့လုံခြုံရေးဌာနအကြီးအကဲ Hishchek ကပြောပါတယ်။တိုင်းတစ်ပါးမှာအခုလိုဥပဒေမဲ့တပ်ဖြတ်မှုကြံစည်တဲ့ရုရှားတရှို့ကိုဖော်ထုတ်ဖန်ဆီးလိုတဲ့အတွက်မစ္စတာဘက်ချန်ကိုကိုယူကရိန်းလုံခြုံရေးဌာနကအထူးစစ်ဆင်ရေးမှပူးပေါင်းပါဝင်ဖို့ခေါ်ယူစီခိုင်းခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်မစ္စတာဘက်ချန်ကိုကိုလောက်ကျန်တပ်ဖြတ်ဖို့စီစဉ်သူအဖြစ်တန်တရားရှိထားသူကယူကရိန်းနိုင်ငံသားဖြစ်ပြီးအထူးစစ်ဆင်ရေးအတွင်သူ့ကိုဖမ်းမိထားကြောင်းနဲ့ဒီကိစ္စရက်မှာရုရှားထောက်လန်းရေးပါဝင်ပတ်သက်နေကြောင်းခိုင်လုံတဲ့တက်တီတွေလည်းရထားတယ်လို့ယူကရိန်းလုံခြုံရေးဌာနကြီးကဲကပြောဆိုသွားပါတယ်။သတင်းတောက်တွေနဲ့တွေ့ဆုံရမှာမစ္စတာဘက်ချန်ကိုကသူ့မိသားစုကိုလှည့်စားခဲ့မိတာစိတ်မကောင်းဖြစ်မိတယ်လို့အခုလိုပြောပါတယ
်။ Отдельно я хотел, конечно, принести извинения моей жене за тот ад, который она прошла за эти 2 дня, Боречка, прости, пожалуйста, но
အားလုံးကိုတောင်းပန်ပါတယ်။ကျွန်တော်မိတ်ဆွေတငယ်ချင်းတွေရဲ့ဇာပနာတွေကိုတွားဘူးတာမို့ဘလို့ခံစားကြရမယ်ဆိုတာကျွန်တော်နားလည်ပါတယ်။ဒီလိုလုပ်ရတာစိတ်မကောင်းပါဘူး။တခြားရွေးချယ်စရာမရှိလို့ဟာကျွန်တော်အမျိုးသမီးကိုလည်းအထူးတောင်းပန်ပါတယ်ဒီနှစ်အတွင်းသူတကယ်ကိုနာကျင်ကြည်ကွဲခဲ့တာပါအိုလီယာကြီးခွင့်လွှတ်ပေးပါရွေးစရာတခြားနည်းလမ်းမရှိလို့ပ
ါကနဦးပိုင်းသတင်းတွေမှာတော့မစ္စတာဘက်ချန်ကိုကိုယူကရိန်းနိုင်ငံ Kiev မြို့တော်ကသူ့နေထိုင်ရာအိတ်ခမ်းအဝမှာတွေးရိုင်နဲ့လဲနေတာကိုသူ့ဇနီးကတွေ့ခဲ့တာလို့ဖော်ပြခဲ့တာပါဒီစစ်စင်ရေးမှာမစ္စတာဘက်ချန်ကိုရဲ့ဇနီးပါဝင်ပတ်သက်မှုရှိမရှိကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူ
း Organizer Всё злочину наобу
ကျွန်တော်သိရသလောက်တော့ဒီစစ်စင်ကြီးကလွန်ခဲ့တဲ့2လကလေးကစီစဉ်ခဲ့တာပါဒီအထူးစစ်စင်ရေးကြောင့်ကျွန်တော်အသက်ချမ်းသာရရတာပါအကြမ်းဖက်မှုတွေကိုတားဆီးနိုင်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းပြောလိုပါတယ
်အင်္ဂါနေ့ကသတင်းတောက်မစ္စတာဘက်ချန်ကိုတနက်နဲ့ပြစ်ခတ်လုကြံခံရရဲဆိုတဲ့သတင်းကအားလုံးကိုတုန်လှုပ်သွားစေခဲ့ပြီးယူကရိန်းနဲ့ရုရှားအာဏာပိုင်တွေတူးပေါ်တူးအပြစ်တင်ခဲ့ကြပါတယ်ယူကရိန်းဝန်ကြီးချုပ်ဗလာဒီမာဂရော့စီယမန်ကဒါဟာရုရှားရဲ့စနစ်တကျအကွက်ချစီမံတာလို့ပြောခဲ့တယ်လို့ရုရှားပြောခွင့်ရဒီမီထရီပက်စကော့ဖ်ကညင်းဆိုခဲ့ပြီးယူကရိန်းဟာသတင်းတောက်တွေအတွက်မလုံခြုံရာဒေသတစ်ခုဖြစ်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်မစ္စတာဘာချန်ကိုကိုအခုလိုအသက်ရှင်ရဲ့ပြန်တွေ့ရလို့ဝမ်းမြောက်မိတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမာရီယာဇက်ကာရိုဗာကထုတ်ဖော်ပြောဆိုခဲ့ပါတယ်ဒါပေမဲ့ယူကရိန်းအစိုးရကဒီလိုမမှန်မကန်လုတ်ကြံသတင်းနဲ့ဝါဒဖြန့်နေလို့လေသူကပြောပါတယ်။အသက်40နှစ်အရွယ်မစ္စတာဘက်ချန်ကိုဟာအနောက်ကနေအပြစ်ခံရတဲ့တနက်ဒဏ်ရာတွေနဲ့ဆေးရုံကိုတင်ပို့နေတော့မှပဲလူနာတင်ရင်ပေါ်မှာတည်ဆုံသွားတယ်လို့အင်္ဂါနေ့က Kiev မြို့ရဲဌာနနဲ့ယူကရိန်းပြည်ရေးဝန်ကြီးဌာနကကြေညာခဲ့တာပါ။သူတည်ဆုံသွားတယ်ဆိုတဲ့သတင်းကမိတ်ဆွေတွေကိုတုံ့လှုပ်သွားစေခဲ့တယ်လို့ Crimea သိမ်းယူခဲ့တာအပြင်အရှေ့ယူကရိန်းမှာခွဲထွက်စစ်သွေးကြတွေကိုထောက်ပံ့ပေးခဲ့လို့ဆက်ဆံရေးဆိုးရွားနေတဲ့ရုရှားနဲ့ယူကရိန်းကြားတင်းမာမှုတွေပုံမှန်မြင့်တက်စေခဲ့ပါတယ
်။မမြသည်စင်အောင်ပြောပြတော့တာဖြစ်ပါတယ်။ VOE မြန်မာပိုင်းရဲ့ကြာသပတေးနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေကြတာပါ။ကြာသပတေးနေ့မနက်ဖက်အစီအစဉ်တွေကိုမနက်9:00နာရီထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOE ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလိုတဲ့တေးသချင်းတောင်းရင်ကြတယ်ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက vamis@voanews.com ဖြစ်ပါတယ်။VOE ရဲ့ Washington ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီတော်တာရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတင်းနေ့မိနစ်ခင်းထုတ်လွှင့်ချက်ဒီပဲဖြစ်ပါတယ်လိုင်းဒိုမီတာ22 40 51တို့အပြင်လက်လက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီခွဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့ကဏ္ဍတွေနဲ့အတူ
အဲ့တော့ကျွန်တော်တို့တန်းဒီကဒီအခုဆိုရင်ဒီအခက်ခဲတွေလည်းတပ်ပေါင်းစုံမှာများရှိနေတယ်။အဓိကအတားအဆီးဖြစ်တဲ့ပြည်တွင်းစစ်နော်။ဒီကကျွန်တော်တို့ပြည်တွင်းစစ်အတိုင်းအတာဒီတမကအုပ်စုတွေနဲ့ဒီမြန်မာတပ်မတော်ချာမှာရှိတဲ့ပြည်တွင်းစစ်တွေရှိနေတော့မယ်။နောက်စီးပွားရေးခွင့်ပြုလို့တပ်ဖို့အတွက်လည်းဒါလာကောင်းနေရှိတော့လည်းရုန်းကန်နေရပဲဖြစ်တယ်
။ဒါကတော့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာကြားဖို့ရှိပါတယ်။နောက်ထပ်မြန်မာရေးသုံးသက်ချက်အစီအစဉ်ကိုလည်းတင်ဆက်ပေးမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မှာပြည့်ဥကြောဇန်သားနဲ့အတူတင်ပြပေးပါမယ်။မြန်မာစစ်တပ်ဟာလူနည်းစုတိုင်းရင်းသားတွေပေါ်အကြမ်းဖက်တိုက်ခတ်မှုတွေပြင်းပြင်းထန်ထန်ပြုလုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ကြောင်းဂါဒီနာဟဲရစ်ရေးသားထားတဲ့ဆောင်းပါးကို The New York Times သတင်းစာမှာဖော်ပြထားပါတယ်။နိုင်ငံတကာကောက်ွက်တန်းတွေတိုးမြားလာနေတဲ့ကြားကပဲမြန်မာစစ်တပ်ဟာလူနည်းစုတိုင်းရင်းသားတွေပေါ်တပ်ဖြတ်မောင်းထုတ်နေတဲ့လူရက်တွေကပိုဆိုးလာနေတယ်လို့အင်္ဂါနေ့တော့ကထုတ်ပြန်တဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်အစည်းအဝေးခန်းစာမှာဖော်ပြထားတယ်လို့အစတီရေးသားထားပါတယ်။ရခိုင်ပြည်နယ်အတွင်းကမွတ်စလင်ဘာသာဝင်တွေအများစုဖြစ်တဲ့ရိုဟင်ဂျာတွေပေါ်ပြုလုပ်တဲ့အကြမ်းဖက်မှုတွေကြောင့်တိုင်းပြည်ကိုတကယ်တမ်းအုပ်ချုပ်နေတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ရဲ့နာမည်ဟာထိခိုက်ညှိနှိုင်းခဲ့ရပါတယ်။အရေးအတွက်အတိအကျမသိရတဲ့ရိုဟင်ဂျာမွတ်စလင်တွေဟာမြန်မာနိုင်ငံအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြပြီးအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံနေကြသူအရေးအတွက်က638,000ရှိတယ်လို့ရေးသားထားပါတယ်။ခရီးရန်ဘာသာဝင်တွေအများစုနေထိုင်တဲ့ကချင်ပြည်နယ်အတွင်းပြုလုပ်နေတဲ့စစ်ဆင်ရေးတွေကြောင့်လည်းမြန်မာအာဏာပိုင်တွေရဲ့ဂုဏ်သတင်းဟာနှစတိုးပြီးတော့ဆိုးရွားစေပါတယ်။ကချင်တပုံနေနဲ့အစိုးရတပ်တို့ကြားဖြစ်ပွားတဲ့တိုက်ခိုက်မှုတွေဟာဆယ်စုနှစ်နဲ့ချီပြီးတော့ငြိမ်သက်သွားခဲ့ပေမဲ့2011ခုနှစ်ကစပြီးတကြော့ပြန်ဖြစ်ပွားလာခဲ့တာပါ။စစ်ပွဲတွေကြောင့်ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွင်းအိုးအိမ်ပြစ်ပြီးတော့ဆုံးခွာထွက်ပြေးနေကြတဲ့တိုင်းရင်းသားတွေအရေအတွက်ဟာတသိန်းလောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။မြန်မာနိုင်ငံအတွင်းမှာတိုင်းရင်းသားလူမျိုးစုတွေနဲ့ကိုးကွယ်တဲ့ဘာသာရေးဟာဆက်ဆက်မှုရှိနေပါတယ်စသဖြင့်ရည်သားထားပါလေခင်ဗျာ
ဒေါ်လာ 9.5 ဘီလီယံတန်ဖိုးစီရဲ့တရုတ်ရဲ့မြန်မာစစ်ကမ်းစီမံကိန်းဟာအလွန်ကြုံကိစ္စဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်အကြံပေးပြောကြားခြင်းဆိုတဲ့ခေါင်းစဉ်နဲ့ဂျေဆင်ကုတ်ဆိုကီရည်သားထားတာကို bloomberg.com ကထုတ်လုပ်တင်ပြလိုပါတယ်မြန်မာနိုင်ငံကြောက်ဖြူရင်းနှီးစကန်ကိစ္စနဲ့ပတ်သက်ပြီးရည်သားထားတာဖြစ်ပါတယ်ဒီစီမံကိန်းအတွက်တင်ဒါရထားတဲ့တရုတ်နိုင်ငံ CITIC ကုမ္ပဏီအုပ်စုကဒီစိတ်ကမ်းနဲ့အထူးစီးပွားရေးဇုန်တစ်ခုတည်ဆောက်ဖို့အတွက်American dollar 10 billion လောက်ကုန်ကြလိမ့်မယ်လို့သတ်မှတ်လိုက်တယ်ဆိုပါတယ်။ဒါကိုဒေါအောင်ဆန်းစုကြည်စီးပွားရေးအထူးအတိုင်ပင်ခံရှောင်းတန်းကဒါဟာလိုအပ်တာတဲ့အစားပေါင်းမြောင်များစွာပို့တယ်လို့ဆိုကြောင်းကြေတာပါတယ်။တရုတ်နိုင်ငံမှာရင်းနှီးမြှုပ်နှံမှု corporation ဖြစ်တဲ့ CITIC ဟာဒီစီမံကိန်းအတွက်50ရာခိုင်နှုန်းထည့်ဝင်ပြီးကျန်တာကိုမြန်မာအစိုးရနဲ့ပြည်တွင်း company တွေကခွဲဝေထည့်ဝင်ကြမှာဖြစ်ပါတယ်။ဒီစီမံကိန်းပြီးတဲ့အခါအထူးစီးပွားရေးဇုန်ကိုတရုတ်နိုင်ငံကုမ္ပဏီက85နှစ်အဆုံးပြုပြီးအဲဒီကာလအတွင်းမှာမြန်မာဘက်ကထည့်ဝင်ရမယ့်အရင်းနှီးကိုပေးဆပ်တော့မှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမကွေးယားတက်ကသူပမောက္ခလည်းဖြစ်ပြီးမြန်မာစီးပွားရေးကို25နှစ်ကျော်သုတေသနလုပ်လာခဲ့သူပမောက္ခချွန်တန်ကဒီစိတ်ကမ်းတည်ဆောက်မဲ့ကိစ္စဟာဒေါ်လာဘီလီယံ900တော့မလိုဘူးလို့ဆိုပါတယ်။ လက်ရှိပနမတူမြောင်တူချဲ့ရေးစီမံကိန်းကိုတော့မှဒေါ်လာ9ဘီလီယံကျော်ကျော်ပဲတုံ့ကြတာဖြစ်တယ်ဒီချိန်မှာမြန်မာစိတ်ကန်းဟာ9ဘီလီယံဆိုတာဘယ်လို့မှအတိတ်ပဲမရှိဘူးလို့လည်းချွန်တန်းကပြောကြောင်းရေးသားထားပါတယ်အလားတူတရုတ်တို့တခြားခဲ့တဲ့သရီလင်္ကာနိုင်ငံကဟမ်ဘာထိုထာစိတ်ကန်းကိစ္စမှာလည်းပဲသရီလင်္ကာအစိုးရဟာဒေါ်လာ1ဘီလီယံတရုတ်စီကချိယူခဲ့ပြီးအကြေးကျွေအောင်နှစ်ပေါင်း69နှစ်အဆုံးပြုခွင့်ပေးထားရပါတယ်တဲ့ဒီလိုမျိုးဖြစ်မှာကိုမြန်မာဘက်ကအထုဆွေးနေတယ်လို့လည်းပဲအကြံပေးပါမှတနင်္လာပြောကြောင်းရေးသားပါတယ်။ကြောက်ဖြူစီမံကိန်းဟာတကယ်တော့တရုတ်ရဲ့ Belt and Road လို့ခေါ်တဲ့စီမံကိန်းအတွက်သက်ဆိုင်ပတ်သက်တဲ့နိုင်ငံတွေအလုံးအတွက်အကျိုးရှိနိုင်ပေမဲ့ဒီလိုကြွေးတံမပြီးအောင်စီစဉ်သင့်တယ်။ဒါမှသာတရုတ်အတွက်လည်းပဲအကျိုးရှိနိုင်တယ်လို့ပမခဆွန်တနင်္လာပြောကြောင်းရေးသားထားပါခင်ဗျာ
။ဒါကတော့မီဒီကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာဖို့အချိန်ရောက်ပါပြီမနေ့ကနေ့နားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်းကတင်ဆက်ပေးနေတာဖြစ်ပါတယ
်ဒီနေ့မနေ့တင်ပြမယ် EDN အသုံးက
Hold your horses
ဖြစ်ပါတယ်စာလုံးပေါင်းက HOLD hold ga kain tha ba sout tha ba YOUR yor ga tin i HORSES horses ga mien dui so lo zakwai thun ye dai yai de be ga mien dui ko kain tha ba bo di niya ma the ma pyo tha bi me na le pi da phi ya ma ga lo mien dui ye sa jo dui ko kain tha ba swe da ba so da ba be da chang di thong ye idiom so le twa bai de be ga lo shin ma de ta khu khu ko ma lout de be ဆိုင်ထားပါလို့ရည်ညွှန်းတာဖြစ်ပါတယ်ဆိုလိုတာကတော့မြင်းကိုမမောင်းရလေအောင်ဆိုင်ထားရင်ဇက်ကျိုးကိုဆွဲထားပါလို့ရည်ညွှန်းပြောတာ ਨੇ အတူတူပဲဖြစ်ပါတယ်အလားတူပါပဲနေစဉ်ဘဝမှာလုပ်ငန်းတစ်ခုခုကိုမလုပ်နိုင်သေးဘူးလုပ်မဲ့အခြေအနေမရသေးဘူးဆိုင်ထားပါလို့ဆိုရင် EDM အသုံးရ Hold your horses လို့တင်စားပြောတာဖြစ်ပါတယ်တနည်းအားဖြင့်တော့ခဏနေပါဦးဆိုင်ထားပါမလောပါနဲ့လို့ရည်ညွှန်းတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many of the world's biggest banks are eager to move into Burma. But the country's central bank says, hold your horses.
ကမ္ဘာမှာအကြီးဆုံးဘဏ်တော်များများကမြန်မာနိုင်ငံတွင်ဝင်ရောက်လုပ်ကိုင်လူစိတ်စိုးနေကြတယ်။ဒါပေမဲ့အဲ့ဒီနိုင်ငံရဲ့ဗဟိုဘဏ်ကမဖြစ်နိုင်သေးဘူးဆိုင်းထားပါအောင်လို့ပြောနေတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Many of the world's biggest banks are eager to move into Burma but the country's central bank says hold your horses
အလို့တခုကိုခိတဆိုင်းထားပါအောင်အခြေအနေမပြီးသေးဘူးနေပါအောင်ဆိုရင် ATM အသုံးအရာဘယ်လိုပြောမလဲ
Hold your horses.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့နနခင်အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါ။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ပေးပါမယ်။တရုတ်ပေါ်မြန်မာနိုင်ငံရဲ့မိခိုအားထားမှုဟာဘဲမလိုက်ရေးအစဉ်လာကိုထိခိုက်နေပြီလား။ရှေ့မတိုးဖြစ်နေတဲ့မြန်မာငင်းညမ်းရေးဖြစ်စဉ်အပါအဝင်မြန်မာပြဿနာတွေအတွက်တရုတ်ဟာဘလောက်အထိအားထားလောက်ပါသလဲဆိုတာကိုမြန်မာကိုတရုတ်ဘာကြောင့်ကူညီသလဲဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ပြည်ထောင်စုစတင်ဆန်မူဝါဒလေးလာရေးအဖွဲ့ရဲ့တရုတ်ရေးရာဌာနဒါရိုက်တာယွန်းစံနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်တင်ပြထားပါတယ်နားဆင်နိုင်ပါပြီခင်ဗျာ
အခုမြန်မာနိုင်ငံနဲ့အနောက်နိုင်ငံတွေရဲ့ဆက်ဆံရေးနည်းနည်းကျဲလာတယ်လို့ဆိုရပါလိမ့်မယ်ဒီချိန်မှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍဟာမြန်မာနိုင်ငံရေးမှာပုံမအရေးကြီးလာတယ်လို့ယူဆရပါတယ်။ယုံဆန်းဘယ်လိုသုံးသပ်လို့ရလဲလွှမ်းခြုံပြီးပြောမယ်ဆိုရင
်။ I think that is true and that is in a way not good news for Burma because
တမ်းမှားရရှင်။တနည်းအားဖြင့်တော့ဒါကမြန်မာနိုင်ငံအတွက်သတင်းကောင်းမဟုတ်ပါဘူး။မြန်မာနိုင်ငံကဘက်မလိုက်ဝါဒနဲ့ချင်းဝင်ရှာထိန်းကြီးတဲ့ဒီပလိုမေစီကိုကျင့်သုံးနေတာပါ။ကမ္ဘာအရာကြီးနိုင်ငံတွေအားလုံးနဲ့ကောက်မွန်တဲ့ဆက်ဆံရေးထားရှိချင်ပါတယ်။တနိုင်နိုင်ငံဘက်ကိုလုံးဝရိမ့်တာမိခိုနေရတာမလို့လားပါဘူးဆိုတော့နိုင်ငံတကာဆက်ဆံရေးမှာမြန်မာနိုင်ငံရဲ့အလျှော်တင်လုံနိုင်ခြင်းအထူးသဖြင့်တရုတ်နဲ့ဆက်ဆံတဲ့နေရာမှာလွတ်လွန်နိုင်တဲ့အခြေအနေကျင်းပန်းသွားပါလိမ့်မယ
်နောက်နိုင်ငံတွေကရုံဆန်ပြောသလိုမြန်မာနိုင်ငံဟာတစ်ဖက်ဖက်ကိုဘက်မလိုက်ပါဘူးတရုတ်ဘက်ကိုလုံးဝရိမ့်ရိုင်းသွားပြီလို့မပြောနိုင်ဘူးဆိုပြီးတော့သူတို့သတ်မှတ်ကြမယ်ထင်ပါသလား
I think the western countries understand it very well that East Burma is more or less dependent on China, that is going to affect
the market. Myanmar nga a nen ne mya so de lo tyauk paw ma mi khu ni ya ma de lo naw nai ngan ni myan ma de da ga myanmar nai ngan ye nai ngan ya yu wa ra ko thi kai si de nai ngan bhaung song ne de byai net the set san nai ne a nei tha ko thi kai si ba de da mae le bamlai wa ra ne pat tet yin no don san su ji so ya ga taip pyo yin yan twa bi lo ro mi yu sa nai ma u ဥမာ ပြော ရ ရင် တောင် တရုတ် ပင် လဲ ကိစ္စ မှာ တရုတ် က သူတို့ ကို ထောက် ခံ စေ ခြင်း မင်း လဲ မြန်မာ အစိုးရ က စူးစမ်း ပြီးတော့ ကြား နေ နေတာ တွေ့ ရ ပါတယ် ဆိုတော့ ရိုဟင်ဂျာ ပြဿနာ ကြောင်း တာ လဲ အနောက် နိုင်ငံ တွေ အဖို့ မြန်မာ နိုင်ငံ နဲ့ ဆက်ဆံ ရေး မှာ အဖူး ထစ် ဖြစ် နေ ရ တာ ပါ မြန်မာ အနေနဲ့ ပြည်ရင်း မူဝါဒ မ ပြောင်း သွေး ဒီ ပြဿနာ မှာ တော့ အနောက် နိုင်ငံ တွေ နဲ့ ဆက် ပြီးတော့ ညှိ နေ အောင် မှာ ဖြစ် ပါတယ်
အဲ့ဒီ ပြဿနာ ကို မသွားး ခင် မှာ လူ တစ်ခု မေး ခြင်း မှာ သေး တယ် မြန်မာ နိုင်ငံ ဟာ
Well, I think that's a hypothetical question because so far, if we are saying that Burma has lost its neutrality on China, I want to see the evidence. I want to see the issues.
That's a hypothetical question. Let me put it in my mouth. My mother and I have been like water guy. Yeah, yeah, it's a little bit of a talk to she about me. ဒီရောက်နှစ်နိုင်ငံကိစ္စလိုမျိုးအရေးကြီးတဲ့နိုင်ငံတကာပြဿနာတွေပေါ်မှာဘလို့ရက်တည်ရဲဆိုတာမျိုးကိုကြည့်ပြီးတော့မှပြောရမှာပါ။ဒါကရှစ်မိကွန်းအတွက်နံပါတ်1အဖြစ်ပါ။နံပါတ်2အနေနဲ့ဆိုရင်တော့လက်တွေ့မဖြစ်နိုင်သေးတာကိုပဲပြောရမယ်ဆိုရင်မြန်မာပြည်ဟာဆိုကြပါစို့တောင်တရုတ်ပင်လယ်ပြဿနာမှာတရုတ်ကိုထောက်ခံလိုက်ပြီးဆိုရင်တော့သူ့ရဲ့ဗန်မလိုက်မှုရင်းရိုင်းလာပြီလို့ဆိုရပါမယ်။ဒါလို့ဖြစ်လာရင်လည်းနိုင်ငံတကာကိုအပြစ်တင်စရာမဟုတ်ဘူးလို့ကျွန်မပြောချင်ပါတယ
်။ကဲအခုရိုဟင်ဂျာပြဿနာယွန်းဆန်ဒီပြဿနာဟာအနောက်အစုကဖန်တီးတာဖြစ်တယ်ဘင်္ဂလားပင်လယ်ဒေသအိန္ဒိယသမုဒ္ဒရာဘက်မှတရုတ်ကြီးစိုးလာမှကိုအနောက်အစုကစိုးရင်ရတယ်ဒါကြောင့်တရုတ်ရဲ့အရင်းနှီးမြှုပ်နှံမှုတွေဒီဒေသကစီးပွားရေးလုပ်ငန်းတွေကိုထိခိုက်သွားအောင်ဆိုပြီးတော့ဒီရိုဟင်ဂျာပြဿနာကိုတမင်ဖန်တီးကြတယ်လို့တချို့ကကွန်စပိုင်ရေစီပေါ့လေအဲ့လိုသုံးသပ်ကြတဲ့လူတချို့လည်းရှိပါတယ်တကယ်ကြပေါ့ဂျွန်ဆန်ဘယ်လိုသွားပါလ
ဲ I do not think that is true at all. First of all, the Rohingya issue basically started
ဒါမှန်တယ်လို့ကျွန်မလုံးဝမထင်ပါဘူးပထမတစ်ချက်ကရိုဟင်ဂျာပြဿနာကရခိုင်မှာတရုတ်ရင်းနှီးမြှုပ်နှံမှုမဝင်ခင်အစိုးရတဲ့ကရှိလာခဲ့တာပါဥမာကြောက်ဖြူစီမံကိန်းအတွက် MOU ကို2015ဒီဇင်ဘာမတိုင်ခင်ကလက်မှတ်မထိုးရသေးပါဘူးဒီစီမံကိန်းကိုစတော့မစရသေးပါဘူးဒါကြောင့်မလို့ရခိုင်မှာစပြီးတော့မငြိမ်မသက်ဖြစ်အောင်လို့အနိုင်နိုင်ငံတွေကဖန်တီးနေတယ်ဆိုတဲ့ဆွဆွဲချက်ကလုံးဝကိုအခြေမြင်မရှိပါဘူးရိုဟင်ဂျာတွေပေါ်မှာတက်မတော်ကဘလို့တုံ့ပြန်လှုပ်ဆောင်မယ်ဆိုတော့အနောက်နိုင်ငံတွေကလုံးဝလွှမ်းမိုးနိုင်ခြင်းမရှိပါဘူးအလားတူပဲ ARSA အာဆာနဲ့တခြားအစွန်းရောက်အစ္စလာမစ်တွေဒီရခိုင်ပြည်နယ်ကရိုဟင်ဂျာတွေနဲ့ဘလို့ဆက်ဆက်နေမယ်ဗျူဟာသုံးမယ်ဆိုတာတွေမှာလည်းအနောက်နိုင်ငံတွေလုံးဝလွှမ်းမိုးနိုင်တဲ့ကိစ္စမဟုတ်ပါဘူးတကယ်တမ်းမြန်မာနိုင်ငံမှာတရုတ်အကျိုးစီးပွားကိုထိခိုက်စေချင်တဲ့ဆိုရင်အနောက်နိုင်ငံတွေကဒေါ်အောင်ဆန်းစုကြည်နဲ့ဆက်ဆံရေးအထူးကောင်းမွန်အောင်လို့တရုတ်ဘက်မှအမိခိုလျော့နေအောင်လို့လုပ်ကြမှာပါအခုတော့ရခိုင်ပြည်ထောင်နဲ့ပတ်သက်ပြီးတော့အနောက်နိုင်ငံတွေကဒေါ်အောင်ဆန်းစုကြည်နဲ့လုံးဝဆန့်ကျင်ဘက်ဖြစ်နေပြီးတော့ဒေါ်အောင်ဆန်းစုကြည်ကလည်းတရုတ်ဘက်မှအမိခိုလာနေရတာပ
ါမကြသေးခင်ကတရုတ်အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုလာပြီးတော့ဒေါ်အောင်ဆန်းစုကြည်နဲ့ကောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဦးအေးမြင့်ဟန်နဲ့ကောတွေ့တာရိုဟင်ဂျာပြည်နာကိုလည်းဆွေးနွေးရလို့
Well, I think on the Rohingya issue, first of all, the Chinese do want stabilization. They want a stabilization.
Rohingya Pyatana ne patte pi lo tiyauk ka raw yakhain de da ti nyin yi ko de ke be lu la ba de. Da ma le yin ne ne tabawa tan ngwe pai lai ti sao ya au me. Jaw phyu athu si bwa yi song ne ta cha myaw man tha de si bwa yi si man gain nwe ko le ti sao nai ma phit ba de.နောက်တစ်ချက်ကရခိုင်ပြဿနာဒါမှမဟုတ်ရိုဟင်ဂျာပြဿနာကသူတို့အတွက်နိုင်ငံတကာဆေးဆက်ပြန်ပြေးရေးစမ်းသပ်မှုလို့တရုတ်ကယူဆပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကဒီပြဿနာအတွက်အဆင့်3ဆင့်ပါတဲ့လမ်းပြမြေပုံချပြပြီးတော့ဆေးဆက်ခဲ့တာနှစ်ဖက်လုံးကလက်ခံကြတယ်လို့ကြံပြင်ပြောနိုင်ပါတယ်။ဆိုတော့တရုတ်ကရခိုင်ပြည်နယ်မှာဆေးဆက်ပြန်ပြေးသူဖြစ်နေပြည်ပခါဖြည့်ရှင်းပေးသူဖြစ်နေအရေးပါတဲ့အခမ်းအနားတာကအပြုတ်သဘောနဲ့ပါဝင်နိုင်မှုကြိုးပမ်းနေတယ်လို့ထင်ပါတယ
်။ရခိုင်ပြဿနာအပြင်တခြားတိုင်းရင်းသားအင်အားစုနဲ့ဖြစ်နေတဲ့ပြဿနာလည်းပဲအခုခါမှာအခြေအနေပိုဆိုးလာရဆိုရင်မှားမယ်မဟုတ်ပါဘူး။ပင်လုံးအစည်းအဝေးကိုလည်းရွှေ့ဆိုင်းလိုက်ရပြီဖြစ်ပါတယ်။ဆိုတော့ဒီနေရာမှာကအခုတရုတ်အထုကူစလဲလာတဲ့အခါဘာများသူလုပေးနိုင်မလဲဆိုတာလည်းပြောပါမယ်။
Well, first of all, on that main trough, the 512 incident in the attack on Musi, I think it is very
ပထမဦးဆုံးကတော့မေ12 Musi မှာဖြစ်ခဲ့တဲ့ကိစ္စအတွေ့ဘယ်ဘက်ကအဓိကတာဝန်ရှိတယ်ဆိုတာပြောရခက်ပါတယ်။TNL နဲ့ KIA အစိတ်ပိုင်းတချို့ကတိုက်တယ်ဆိုပေမဲ့သူတို့စခန်းတွေကိုတမ်မတော်ကလာတိုက်လို့ပြန်တိုက်ရတာလို့ဆိုကြပါတယ် See ye previous karima, bedu go bedu, tide, beduga sabra, tide, surarika, joyaka paese. Diniama, diomajim, nepsitagaro, damro ye, diale, taikai muma. Now ne, dione, pika cabrio, the toad, dione, bedrima, pagoga, epsipari. Longe, donega, go and get sapsitongale, jama, jigabuari. Nyama lay in dione, name ye, ma bonze, chalo, dio yatari, tiga kayavari. Tago dioka tiny. Tinyama diogu jama biozinaga, Tamroga, drugo, tite, eazurigo, lilam, your taikai china, the psite, surava. Teodo diga luzinaga, neze longo yene, Luria dine mugo, matikai sejanawa. Tame digay samaro FBNCC damam ho, DNL roa se elo shamu lo larava. Nanga im hopo, suro dio nezema, now shep siare, luro, shamuelo meyavao.
ดองซันสุจิอสุยอะทุทะเพียงตําโรกาอี้บาเรไล่ย้อมมุไม่ลุบเพนเนรอดีสิปวยกาอะซงตั้นหน่ายเมไม่เทมเอาเช่นตะเกรอดองซันสุจิอสุยอะด้วยแล้วเวตะเพ่มาอิมตันอะจาเดตื่นเนียราวาสิตักกูเปาะโลแล้วไม่อยากอูตะยินดาอินอาสุยาแล้วอสุอะบ่อยุงจีเน่ลาจาเดดีโลเฉินเนมาเตยกะบามะ
ဒီကိစ္စမှာတရုတ်ဘက်ကအဆုံးဖြတ်ပေးနိုင်တဲ့အပြောင်းအလဲတစ်စုံတည်းဟာလှုပ်လာလိမ့်မယ်မဟုတ်ဘူးလို့ပဲကျွန်မကတော့ရိုးရိုးသားယုံကြည်ပါတယ်တရုတ်အနေနဲ့တိုင်းသားတပုံတွေလက်လွတ်လိုက်တင်ပြီလားဆိုတာတရုတ်ဘက်မှာအခြေတင်ဆွေးနွေးသုံးသပ်မှုတွေအများကြီးပါနိုင်ငံရေးအတိုင်းအဝန်ကတချို့ကတော့မြန်မာအစိုးရနဲ့စစ်တပ်အပေါ်မှာတရုတ်ကအဖိဖို့လုံနိုင်အောင်လို့ဆက်ပြီးတော့ထိန်းထား
ပြီးတော့ငိမ့်ငယ်ရေးဆွေးနွေးကြဖို့ဖြောင်းဖြားနေတယ်လို့ဆိုပါတယ်ဒီအတွက်အလုံးလောက်အားထုတ်မှုရှိရလားဆိုတာကတော့နောက်ပြဿနာတစ်ရပ်ပေါ့တရုတ်ကတော့သူတို့လုံနေတာဟာလုံတဲ့နဲ့လုံရက်လို့ယူဆနေပါတယ်အခုနောက်ဆုံးကြတိုက်ပွဲပြီးတဲ့နောက်တရုတ်ကသူသဖြင့်တရုတ်စစ်တပ်ဘက်ကဒါနှစ်ဖက်လုံးအမြန်ဆုံးပြစ်ခတ်ရဆက်ဖို့တောင်းဆိုပါတယ်ဘယ်ဘက်ကမှတုံ့ပြန်တာမတွေ့ရပါ
Well, the Chinese call is not only from a from the military. The foreign ministry also said it. So I would say
တရုတ်စစ်တပ်တွေမကပါဘူး။နိုင်ငံသားရေးယုံကလည်းအလားတူတောင်းဆိုပါတယ်။ဓမြင့်ရှင်လုံးနေတာပါ။စစ်ပွဲရပ်ဖို့လိုလားတယ်ဆိုတာသိကြပါတယ်။ဒီတိုက်ပွဲကမြန်မာဘက်ကဖြစ်တာပါ။မူဆယ်နဲ့ရှမ်းပြည်ဘက်မှာဖြစ်တယ်။တရုတ်မြေပေါ်မှာဖြစ်တာတော့မဟုတ်ပါဘူး။ဆိုတော့အပြစ်ရပ်ဖို့တရုတ်ကတောင်းဆိုနိုင်ပါတယ်။ရမရဲဆိုတာကတော့တိုက်နေကြတဲ့နှစ်ဖက်ကဆုံးဖြတ်ရမှာပါ။တရုတ်ကဒီထက်ပိုပြီးတော့ဘာမှလုံးနိုင်တယ်လို့မထင်ပါဘူး။တရုတ်ကနှစ်ဖက်စလုံးကိုဖိအားပေးနိုင်ပါတယ်။ဒါမဲ့လည်းဘယ်ဘက်ကမှားတယ်ဘယ်ဘက်ကမှန်တယ်ဆိုတဲ့ကိစ္စကတရုတ်ပါဝင်ပေါ်မှာဖြစ်နိုင်တယ်လို့ပိုပြီးတော့ရှေ့လျားရှုပ်ထွေးတဲ့ပြဿနာလည်းဖြစ်ပါတယ်
။ Okay, Yunsen, အခုဒုတိယနောက်ဆုံးအမေကမေးပါစေ။လောလောဆယ်မှာ ICC နိုင်ငံတကာရာဇဝတ်မှုခုံရုံးကမြန်မာအစိုးရကိုအရေးယူဖို့ဆိုပြီးတော့စီစဉ်နေပါတယ်။ဒီကိစ္စမှာတရုတ်နိုင်ငံကဘယ်လိုများကူညီနိုင်မယ်ထင်ပါလဲမြန်မာဘက်ကကူကြောကူညီလိမ့်မယ်လို့ယူဆပါလား။
Well, I think that's a tricky question because China has a president.
ဒါတော့ဖြေရခဲ့တယ်မေးကုန်မယ်ရှင်။တရုတ်က ICC ရဲ့တရားစွဲဆိုမှုခံရတဲ့နိုင်ငံရေးခေါင်းဆောင်တချို့ကိုအကာအကွယ်ပေးပူပါတယ်။မကြသေးခင်ကဆိုရင်ဒါဖောရုံးကဆူဒန်သမ္မတဘဟီယာကို ICC ကအရေးယူဖို့လှုပ်တော့ဘဟီယာကိုတရုတ်ကကာကွယ်ပြီးတော့ ICC ဘက်လိုက်တယ်။ဓမ္မထိတ်ထန်မကြဘူးလို့ပြောခဲ့ပါတယ်။ဆိုတော့အခုလည်းမြန်မာနိုင်ငံအတွက်ဒီလိုမျိုးရက်တည်မယ်ဆိုရင်တော့အံ့ဩစရာမဟုတ်ပါဘူး။ဘာကြောင့်လဲဆိုရင်ရိုဟင်ဂျာပြဿနာကတမိုင်းအခြေခံအကြောင်းတရားနဲ့ဆက်ဆက်နေပဲ။စီးပွားရေးဖွံ့ဖြိုးမှုပြဿနာနဲ့ပတ်သက်တယ်။အပြစ်ရယုံနဲ့မလုံလောက်ဘူးလို့အမြဲပြောနေတာပါ။ဒါကြောင့်မလို့ဒီ ICC နဲ့တွေ့ရင်လည်းတရုတ်ကမြန်မာဘက်ကရက်တည်မယ်လို့မြင်ပါတယ်
။နောက်ဆုံးမိကုံကတော့လူတွေသိကျင်နေရတဲ့မိကုံဖြစ်ပါတယ်။မြစ်ဆုံစီမံကိန်းကိုပြန်လည်ဆက်တင်မယ်လို့ထင်တာယုံဆန်း။
I do not think that the Mission Dam has been resumed. The budget discussion about
မြေဆုံစီမံကိန်းပြန်ဆနေပြီလို့တော့ကျွန်မမထင်ပါဘူး။ဒါမဲ့လည်းဒီအတွက်ရော်ကြေးပေးရမလားစီမံကိန်းပြန်ဆမလားဆိုတဲ့ဆွေးနွေးမှုမဆရသေးပါဘူး။ဒီနှစ်နိုင်ငံကြားမှာမမြင်ရသေးတဲ့ကိစ္စဖြစ်နေပါတယ်။လူမှုထင်အောင်ထင်မှမဖြစ်အောင်လို့အများဆုံးဖြည့်ရှင်းနေတယ်လို့ကျွန်မယူဆတယ်။တရုတ်ကမြန်မာကိုကူညီတယ်ဆိုတာအပြန်အလှန်လိုချင်လို့ဆိုတာမြန်မာအစိုးရနဲ့ပြည်သူတွေသိတင်ပါတယ်။ပြဿနာရှိနေတဲ့မြေဆုံစီမံကိန်းမဟုတ်ရင်တော့မှတရုတ်ကတခုခုတော့လိုချင်နေတာပါဒီရိုဟင်ဂျာကိစ္စမှာကူညီမယ်ဆိုတာလဲတစုံတစ်ခုလိုချင်လို့ပါရှင
်ဥကြောဇန်သာစီစဉ်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပါမယ်ဒီတစ်ပတ်မှာတော့ Myanmar Knowledge Society အဖွဲ့ရဲ့ Editor အဖြစ် တာဝန်ယူခဲ့တဲ့ ဦးထူး ကျော်ဝင်းက ဘာကို ယုံကြည်တယ်လဲ ဆိုတာကို နားဆင်ကြပါမယ် မတ်မိုးဖြူက season တင်ဆက်ထားပါရခင်ဗျာ ဒီကြက်ခိုင်ပါတယ်သူကနှစ်ထောင်တစ်ဆယ်ကြီးကောက်ပွဲအစဉ်နှစ်ထောင်ဆန်းငါးဒီသူကလည်းဒါကြီးကောက်ပွဲတက်တဲ့အစိုးရဆိုပြီးလုပ်ခဲ့တာရှိတာပေါ့နော်ဘယ်လိုပဲဖြစ်နေဖြစ်နေပေါ့လေဒီလူကောက်ပွဲမှာမြေဖြတ်ပြီးသူတက်လာတယ်ပေါ့နော်ဒါတခုလဲကြိုးစားရမယ်ဒီတစ်ခါမှာနှစ်ထောင်ဆန်းငါးမှာတော့ကျွန်တော်တို့ဒီ landslide ပေါ့နော်တိုက်ပင်လဲတော့နေရောင်းမကျန်ကျွန်တော်တို့ဒီလူကလည်း
ဒီကိစ္စတွေနော်အချားတော့ပြည်မှာရှိတဲ့ဒီဒီအခွင့်အရေးတွေလူခွင့်အရေးတွေစတွေဆိုကျွန်တော်တို့ကအများကြီးရရှိနေတယ်ပေါ့နော် ဒါပေမဲ့လည်းကျွန်တော်တို့ကဒီတိုင်းကဒီတစ်ချိန်မှာဒီမိုကရေစီနိုင်ငံဖြစ်အောင်နောက်တစ်ခါလူခွင့်ရေးကိုလေးစားလိုက်တာပြီးတော့ဒါပြည်တွင်းဆက်လက်ခြုံငင်းတဲ့ငင်းငင်းတဲ့တိုင်းတစ်ခုဖြစ်ဖို့အတွက်ဆိုကျွန်တော်တို့အကြံပါကျွန်တော်ယူကြည်ရတဲ့အခုထည့်ပြောရရင်တော့ကျွန်တော်တို့ကအပြန်အလှန်နားလည်မှုပါတော့တော်တော်အရေးကြီးတယ်ထင်ပါတယ်နောက်တစ်ချက်ကတော့ငြင်းငြင်းမှုပေါ့အရေးကြီးဆုံးလို့ about ညွတ်တယ်ဆိုတဲ့အရာတစ်ခုဒီစာပို့ဆိုတာဘုံကြီးနှမ်းချက်တစ်ခုချမှတ်နိုင်တယ်ဆိုရင်တော့ညီညွတ်မှုဝရှိမှာပါပဲအဲ့ဒီကြားထဲမှာလည်းယူသားမှုတွေယူသားပုံတွေမှုတွေရှိလို့တို့တရားနဲ့ပြောတဲ့အာကာသမထားဘဲနဲ့เนาะကျွန်တော်တို့တမိုင်းမှာဘယ်လိုပဲဖြစ်ခဲ့အာကာသမထားဘဲနဲ့တရားနဲ့ပြောနေကြမှာနားလေတိမြင်ပေးနိုင်တဲ့အပြန်လည်းနားလို့ရှိဖို့လိုပါတယ်အဲ့တော့ကျွန်တော်တို့ကအခုချိန်ဆိုရ
ဒီကျွန်တော်တော့တူကြတွေ့ရပါတယ်အဲ့တော့အခုဆိုရင်ဒါကျွန်တော်ကိုယ်ပိုင်ပြည့်စုံအောင်ပြောရရင်တော့ဒီညီနွားဆိုကိုနဲ့ယူဆလေးနိုင်ယူဆန်နေမတူတာနဲ့တိတ်ပြီးတော့ကျွန်တော်ကိုယ်တိုင်နဲ့စကားမပြောချင်မှာပတ်မဆက်ဆက်နေစိတ်ကြီးရှိပါတယ်ဒါပေမဲ့အခုနောက်ပိုင်းတော့တဖြည်းဖြည်းချင်းနဲ့ကိုလုပ်တဲ့အလုပ်တွေအတွေ့အကြုံတွေအမိထားတွေတော့ပြန်စဉ်းစားတုံးတက်တဲ့အခါမှာကျတော့ကျွန
ဒီလိုတူရတဲ့ကြောင့်ပေါ့ကျွန်တော်တို့တရားမကြောင်ကြောင်မှာအပြန်အလှန်နားလည်မှုတိစောက်ပြီးတော့ဒီမုံမပွားပဲနဲ့ဘုံကြီးမကူသွားမယ်လုဆောင်မှုတူရတူရတရားမှာစူးစီးလုဆောင်နိုင်မယ်ဆိုရင်တော့ခုနလိုမျိုးတဲ့ဒီလူခွင့်ရေးစနစ်စံနှုန်းတွေလည်းလေ့လာလိုက်တာပြီးတော့ဒီမိုကရေစီနိုင်ငံဆက်စစ်တစ်ခုဖြစ်မယ်လို့ယုံကြည်ပါခင်ဗျာကျေးဇူးတင်ပါတယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှာမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
Myanmar Knowledge Society ဖွဲ့ရဲ့ editor အဖြစ်တာဝန်ယူခဲ့တဲ့ ဦး ထူးကျော်ဝင်း ဘာကိုယုံကြည်တယ်လဲ ဆိုတာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
Pakistan နိုင်ငံ Khyber Pakhtunkhwa လူညွန်ရေးတပ်ဖွဲ့ရဲ့ ရဲတပ်ဖွဲ့ပူးတွဲတင်တန်းကြောင့်တိဆောက်ရေးပထမအဆင့်အတွက် American နိုင်ငံသားရဲ့ဌာန နိုင်ငံတကာမူးယစ်ဆေးဝါးနဲ့တရားဥပဒေထိန်းသိမ်းမှုဆိုင်ရာဘျူရို INL က 2012 ခုနှစ်ခေတ်ကဆိုရင်ဒေါ်လာ 900,000 ကျော်ကူညီထားပါတယ်။ ပစ္စည်းကလေးယာကူညီဒေါ်လာ 1.8 သန်းဘိုးကိုလည်း INL ကကူညီထားပါတယ်ရဲတပ်ဖွဲ့ပူးတွဲတင်တန်းကြောင်းကို2014ခုနှစ်မှာစဖွင့်ပြီးကြတဲ့ကဆိုရင်ခိုင်ဘာပါကထွန်ခွာဒေသအတွက်ရဲတပ်ဖွဲ့ဝင်4000ကျော်တင်တန်းဆင်ထားပြီးအဲ့ဒီအထက်မှာအမျိုးသမီးရဲကွန်မန်ဒို100ကျော်ပါပါတယ်မေလ17ရက်နေ့မှာတော့တင်တန်းကြောင်းဒုတိယအဆင့်တည်ဆောက်ရေးအုတ်မြစ်ချပွဲလုပ်ပါတယ်အဲ့ဒီအခမ်းအနားကိုပါကစ္စတန်နိုင်ငံဆိုင်ရာအမေရိကန်တန်ယုံက INO ဘူရိုဆိုင်ရာညွှန်ကြားရေးမှူးဂရီဂရီရှိုက်ဖာနဲ့ခိုင်ဘာပါကထွန်ခွာရဲတပ်ဖွဲ့တွဲဖက်စစ်ဆေးရေးမှူးချုပ်ဒေါက်တာမူဟာမက်နာယင်ခန်းတို့လည်းတက်ရောက်ပါတယ်စီမံကိန်းရဲ့ဒီအဆင့်အတွက် INO ကဒေါ်လာ10တန်းထည့်ဝင်ထားပါတယ်လွန်ခဲ့တဲ့15နှစ်တွင် INO နဲ့ခိုင်ဘာပါကထွန်ခွာရဲတပ်ဖွဲ့အကြားပူးပေါင်းဆောင်ရွက်မှုရှိထားတယ်လို့ညွှန်ကြားရေးမှူးရှိုက်ဖာကပြောပါတယ်စီမံကိန်းဒုတိယအဆင့်ကို INO နဲ့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစည်းအဝေး UNDP တို့လက်တွဲအကောင်အထည်ပေါ်တာဖြစ်ကြောင်းလည်းမစ္စတာရှက်ဖာကပြောသွားပါတယ်။ညွှန်ကြားရေးမှူးရှက်ဖာကဒီအခမ်းအနားဟာ INL နဲ့ခိုင်ဘာပါကထွန်ခွာရဲတပ်ဖွဲ့အကြားရှေ့လျားတဲ့ပူးပေါင်းဆောင်ရွက်မှုနောက်တစ်ဆင့်တက်သွားတာကိုပြနေပါတယ်လို့ပြောပါတယ်။ရဲတပ်ဖွဲ့ပူးတွဲတင်တန်းကြောင်းမှာခိုင်ဘာပါကထွန်ခွာရဲရာရှိရာပေါင်းများစွာအတွက်ခိမီရဲလုံထုံးလုံနည်းတွေစုံစမ်းစစ်ဆေးခြင်းဆိုင်ရာတွေနဲ့အမိန်ပေးညွှန်ကြားမှုအဆင့်ဆိုင်ရာတင်နန်းတွေကိုဖွင့်လှစ်တင်ကြားပေးနေပါတယ်။ညွှန်ကြားရေးမှူးရှက်ဖာကပူးတွဲရဲတပ်ဖွဲ့တင်နန်းကြောင်းဟာအကြမ်းဖက်ဝါဒဆွဲကိစ္စရပ်တွေအပါအဝင်အရေးပေါ်အခြေအနေတွေကိုတုံ့ပြန်ဆောင်ရွက်ဖို့ရာခိုင်ဘာပါကထွန်ခွာရဲတပ်ဖွဲ့အနေနဲ့သူတို့ကိုယ်ပိုင်အထူးပြုတင်နန်းကြောင်းမျိုးဖြစ်လာဖို့အထောက်အကူပြုပေးထားပါတယ်လို့ပြောပါတယ်။ပါကစ္စတန်နိုင်ငံတော်နိုင်ငံသားလူညုံရေးတိုးတက်စေဖို့နဲ့ဥပဒေထိန်းသိမ်းမှုစွမ်းရည်ပိုကောင်းလာစေဖို့အမေရိကန်နဲ့ပါကစ္စတန်လက်တွဲလှုပ်ဆောင်လာတာနှစ်40နီးပါးရှိပါပြီ။နိုင်ငံတကာမူရစေဝါနဲ့တရားဥပဒေထိန်းသိမ်းမှုဆိုင်ရာဘူရိုဟာရာဇဝတ်မှုနဲ့အကျင့်ပြတ်ချစားမှုနေနေရေးမူရစေဝါရောင်းဝယ်မှုတိုက်ဖျက်ရေးရဲလုံငန်းဆိုင်ရာအဖွဲ့အစည်းတွေတိုးတက်လာစေရေးနဲ့မျှတပြီးတာဝန်ခံမှုရှိတဲ့တရားရုံးစနစ်တွေဖြစ်ထွန်းလာစေရေးတို့အတွက်နိုင်ငံပေါင်း90ကျော်မှလှုပ်ဆောင်နေပါတယ်။ပါကစ္စတန်တာဝန်ချက်ဒေသနဲ့ကမ္ဘာပေါ်ကလူလူကိုပိုပြီးကောင်းမွန်စွာအကောက်အွယ်ပေးနိုင်ရေးအတွက်တရားဥပဒေထိန်းသိမ်းမှုပိုင်းမှာပါကစ္စတန်နဲ့လက်တွဲလှုပ်ဆောင်ရတဲ့အပေါ်အမေရိကန်ပြည်ထောင်စုကဂုဏ်ယူလျက်ရှိပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါရစေ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ။ VOE အမေရိကန်တန်ကကြတာပရင်းနေမနဲ့အခုထုတ်လွှင့်နေတဲ့တနာရီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOE မြန်မာပိုင်းရဲ့ကြတာပရင်းနေမနဲ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာပါအခုတော့ကြားရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
American သမ္မတ Donald Trump ကသူဟာ Jeff Sessions ကိုရှင့်နေချုပ်ဖြစ်နေမယ်ရွေးပဲတခြားတရားကိုရွေးမိဖို့ကောင်းတယ်လို့ဗုဒ္ဓဖူးမှုနေမှာပြောကြားလိုက်ပါတယ် Mr. Sessions ဟာသူဟာ Washington DC ရုရှားသမ္မတကြီးနဲ့ဆက်သွယ်မှုရှိတဲ့အတွက် American နိုင်ငံရဲ့2016သမ္မတရွေးကောက်ပွဲမဲဆွယ်ပွဲမှာရုရှားနဲ့ဆက်နွယ်ပတ်သက်မှုဆိုင်ရာစုံစမ်းစစ်ဆေးနေမှုတွေကိုကြီးကြပ်ရမယ်တာဝန်ကိုမယူလိုကြောင်းပြောဆိုခဲ့တာမှသမ္မတကအခုလိုပြောကြားလိုက်တာဖြစ်ပါတယ်ဒီကိစ္စအတွက်အထူးစုံစမ်းမှု Robert Mueller ရဲ့နှစ်နဲ့ချီပြီးကြာမြင့်နေပြီဖြစ်တဲ့စုံစမ်းမှုကနေသူ့ကိုသစ္စာစောင့်တည်သူလို့သတ်မှတ်သူတယောက်အနေနဲ့အကာအကွယ်ပေးရမယ်အစားရှောင်တော့တာအတွက်စိတ်ပြည့်မိတယ်လို့သမ္မတ Trump ကပြောပါတယ်ထင်ရှားတဲ့ရုရှားစစ်သတင်းတောက်လည်းဖြစ်ရုရှားဆိုတာကဝေဖန်သူလည်းဖြစ်တဲ့သူတို့သေဆုံးတယ်ဆိုတာတကယ်မဟုတ်ပဲတမင်လောက်ကျန်တဲ့သတင်းသာဖြစ်တယ်လို့ယူကရိန်းနိုင်ငံလုံခြုံရေးအကြီးအကဲကပြောကြားလိုက်ပါတယ်ဒါဟာဒီသတင်းတောက်ရဲ့အသက်ကိုကယ်ဆယ်နိုင်အောင်တမင်ထုတ်ပြန်ခဲ့တာလို့ပြောကြားခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဂျူလ၁၀ရက်ကျင်းပဖို့စီစဉ်နေတဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မြောက်ကိုရီးယားနိုင်ငံနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အဓိကထားပြီးကိုရီးယားနှစ်နိုင်ငံကြားပါမဂျွန်စစ်မဲ့ဆုံစင်ကာပူနဲ့နယူးယောက်မှာဒီသတင်းပတ်ထွဆွေးနွေးမှုတွေလုပ်နေပါတယ်။ဒီအခုလောလောဆယ်မှာအမေရိကန်နိုင်ငံကြားရေးဝန်ကြီးမော့ခ်ပွန်ပေဟာထိပ်သီးဆွေးနွေးပွဲပြင်ဆင်မှုဆိုင်ရာဆွေးနွေးမှုနယူးယောက်ကိုဗိုလ်တပူးနေမှာရောက်လာတဲ့မြောက်ကိုရီးယားထိပ်သီးဗိုလ်ချုပ်ကင်ဂျွန်ချိုနဲ့ညစာတက်ခင်းအခမ်းနေပါတယ်။အင်ဒိုနီးရှားနိုင်ငံအကြမ်းဖက်နိုင်နေဆိုင်ရာဥပဒေကိုပြန်လည်ပြင်ဆင်တာဟာလွတ်လပ်စွာပြောဆိုခွင့်နဲ့စစ်ဝေးခွင့်ကိုကတ်တတာဖြစ်လာနိုင်တယ်လို့လူခွင့်ရေလှုပ်ရှားသူတွေကစိတ်ပူနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်9သိန်းထွက်ပြေးတဲ့ရက်ဆက်ကြမ်းကြုတ်တဲ့မြန်မာလူမျိုးတက်လို့ရက်ကို ICC ခေါ်လူပြစ်မှုဆိုင်ရာခုံရုံးစစ်ဆေးပေးဖို့ရှေ့နေတဲ့သူကဗုဒ္ဓဘူးနယ်မှာတင်သွင်းပါတယ်။
take that young and got the engine you could talk him mute, Jinya dog it up, Pibare. A good night to a season told you Muga, Mamia de Zay on Pibio, Damasaya, Engineer, John Ellison Pibare. VOE and Yanni Chonai go and Kung IT told him a season they would find to meet a such of Sakul and Sangaruani Payu Nas and Mare. VOE Nas and Yara to Jesu to Tinshibare. Kabananga Toda Chimana de Gua, Mamabi to be the Alan Kuyosi, but Sri Lanka Mijawazi, General Samuiva.
This program has come to you from the Voice of America, Washington.